Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ28ရက်ဗုဒ္ဓနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မသင်္ကီထိုက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။ပြင်သစ်သမရဘက်ကထိုးနှက်ဝေဖန်တာကိုပြန်ရုပ်သိမ်းမှအမေဆုံးတော်မီနှိမ့်သက်ရေးဂျီဆဲပင်ရဲ့အခုအညီကိုလက်ခံမယ်လို့ဘရာဇစ်သမရကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြို့နယ်၃ခုမှာတော့တိုက်ပွဲတွေဆက်ပြီးရှိနေပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြီးခဲ့တဲ့ဇူလိုင်လကအင်ဗျူရာမှာတွေ့ဆုံခဲ့သူကချင်းနှစ်ချင်းခရီးယန်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကိုတပ်မတော်ကတရားစွဲတာနဲ့ပတ်သက်လို့
တကယ်မှန်တော့ပြောရင်ကတော့ထောင်ချတဲ့နိုင်ငံဖြစ်နေတာဆိုတော့ဒီနေ့တည်းဖြစ်ပါဘောနော်တကယ်ကိုမမှန်ဘူးတကယ်ကိုဆရာဆန်ဖန
်ကချင်မဟာမိတ်အဖွဲ့ဝင်ကမ်ဆန်ရဲ့ထောက်ပြသုံးသပ်ချက်နဲ့အတူနားဆင်ရမှာပါအဲ့ဒီနောက်ဥပဒေပညာရှင်တဦးနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်မန္တလေးတိုင်းပြည်ဦးလွင်ကစစ်ဖက်ဤပညာတက္ကသိုလ်တိုက်ခိုက်ခံရခဲ့ပြီးတဲ့နောက်ပိုင်းတိုက်ခိုက်မှုတွေနဲ့မတင်ကားသူဆိုပြီးရှမ်းလူငယ်နှစ်ဦးကိုပြည်ဦးလွင်ရဲစခန်းမှာချုပ်နှောင်ထားပါတယ်။နိုင်ငံတကာသတင်းမှာတော့အမေဇုန်သစ်တောကြီးမိလောင်နေတာနဲ့ပတ်သက်လို့ G7 ကပေးမဲ့အကူအညီကိုဘရာဇီးသမ္မတဘာကြောင့်ညှင်းပယ်လဲဆိုတာပြောပြပေးဦးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ဘက်ကသူ့အပေါ်ထိုးနှက်ဝေဖန်မှုကိုပြန်ပြီးရုပ်သိမ်းမှအမေဆုံးအမျက်စိန်တော်ကြီးမိလောင်မှုနှိမ့်သက်ရေး G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ထောက်ပံ့မှုကိုလက်ခံမယ်လို့ဘရာဇီးသမ္မတဂျီလ်ဘိုလ်ဆိုနာရိုကပြောဆိုလိုက်ပါတယ်။ပြင်သစ်သမ္မတကသူ့ကိုလူလိမ့်လို့ပြောရဆိုပြီးဘရာဇီးသမ္မတကအင်ကာနစ်မှာသတင်းတောက်တွေကိုပြောတာပါ။ဒီပြောဆိုချက်ကိုပြန်ပြီးရုပ်သိမ်းမှဆွေးနွေးနိုင်မယ်လို့လည်းသူကပြောပါတယ်။တဘာဝပဝန်းကျင်ထိမ့်သိမ့်ရဲ့အပေါ်ဘရာဇီးသမ္မတရဲ့ရိုးသားမှုနဲ့ပိုက်ဖြတ်ချက်အပေါ်ပြင်သစ်သမ္မတမက်ခရွန်ကမေးခွန်းထုတ်ခဲ့တာပါ။ရာသီဥတုပြောင်းလဲမှုကိုမယုံကြည်တဲ့ဘရာဇီးသမ္မတအနေနဲ့အမေဆုံတော်မီကိုထိထိရောက်ရောက်နှိမ့်သက်ဖို့မလုပ်ဘူးဆိုရင်တော့လက်တင်အမေရိကနဲ့ဥရောပသမ္မတကြားလွတ်လပ်စွာကုံသွယ်ရေးကိုပိတ်ပစ်မယ်လို့ပြင်သစ်သမ္မတကပြီးခဲ့တဲ့သတင်းပတ်မှာပဲချင်းချောက်ခဲ့တာပါဒီထောက်ပတ်မယ်ဆိုတဲ့ရန်ပုံငွေကိုဥရောပမှာတုံးတာပိုကောင်းတယ်လို့ဆိုပြီးရန်ပုံငွေယူဖို့ညှင်းဆိုခဲ့ပြီးနောက်တနေ့မှာပဲချွင်းချက်နဲ့လက်ခံမယ်ဆိုပြီးဘရာဇီးသမ္မတကပြောခဲ့တာပါဘရာဇီးအတွက်ငွေကြေးထောက်ပတ်ဖို့ကမ်းလှမ်းချက်ကိုကျေးဇူးတင်တဲ့အကြောင်းဒါပေမဲ့ဒီငွေတွေကိုဥရောပမှာတစ်တောတွေပြန်လဲစိန်လန်ရေးတုံးတာကပို့ပြီးတော့တင့်တော်တယ်လို့ဘရာဇီးသမ္မတရဲ့အရာရှိချုပ်က G1 သတင်း website ကိုတင်လာနေတုန်းကပြောဆိုခဲ့တာဖြစ်ပါတယ
် American သမ္မတ Donald Trump အနေနဲ့သူနဲ့တွေ့ဆုံဆွေးနွေးတဲ့လို့ဆိုရင် Iran ပေါ်ချမှတ်ထားတဲ့ Facebook အရေးယူမှုတွေကိုအရင်ဆုံးရုပ်သိမ်းပေးရမှာဖြစ်တယ်လို့ Iran သမ္မတ Hussein Rouhani ကပြောပါတယ် Iran အနေနဲ့ nuclear လက်နက်ထုတ်လုပ်ဖို့စမ်းသပ်မရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ကြောင်းနဲ့ Facebook မှုတွေဟာမျှတမှုမရှိတယ်လို့တရားလည်းမဝင်ဘူးလို့ Iran သမ္မတ Rouhani ကပြောပါတယ်ပြခဲ့တဲ့တင်လာနေ G7 ထိပ်သီးဆွေးနွေးပွဲသတင်းစာရှင်းလင်းပွဲမှာ American သမ္မတ Trump ကအီရန်သမ္မတနဲ့တွေ့ဖို့အခွင့်အလမ်းကောင်းရှိတယ်လို့ပြောခဲ့တာကိုအီရန်သမ္မတကအခုလိုတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ American သမ္မတ Trump ကအီရန်သမ္မတနဲ့ဆွေးနွေးပွဲမှာချိုတင်ကန့်သက်ချက်အနေနဲ့အီရန်ကဒေသတွင်းတင်မမှုတွေဖြစ်အောင်စစ်ရေးလှုပ်ရှားမှုတွေမဖန်တီးရဘူးလို့လည်းပြောထားခဲ့ပါတယ်။အီရန်နဲ့နောက်ထပ်သဘောတူညီချက်ရမယ်ဆိုရင်အဲ့ဒီသဘောတူညီချက်မှာအီရန်နိုင်ငံ nuclear လက်နက်ထုတ်လုပ်တာနဲ့ပက်ဒင်းတက်ဒုံးကျည်စမ်းသပ်တာတွေကိုပိတ်ပင်ရမယ်အပြင်သဘောတူညီချက်ကိုလည်းတက်တန်းဆန်တဲ့ပူကြရမယ်လို့လည်းပြောထားပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးညီလာခံတက်ရောက်ခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်ပင်တိုင်သတင်းဌာနကြီးတွေရဲ့သတင်းဖော်ပြမှုတွေကိုသမ္မတဒေါ်နယ်ထရန့်ကမကြေမနက်ဖြစ်နေပြီးနောက်မြန်မာကျင့်ပတ်မဲ့ G7 ထိပ်သီးညီလာခံကိုဖလော်ရီဒါပြည်နယ်ကဒူဘိုင်အပန်းဖြေစခန်းမှာကျင့်ပတ်လို့တဲ့အပေါ်မှာလည်းကာကွယ်ပြောဆိုလိုက်ပါတယ်။တနင်္လာနေ့ကပြီးဆုံးခဲ့တဲ့ပြင်သစ်နိုင်ငံဗီရက်စ်မှာကျင့်ပတ်တဲ့ထိပ်သီးညီလာခံမှာအမေရိကန်သမ္မတနဲ့ပတ်သက်ပြီးသတင်းတွေအေဒီတာအာဘော်အများအပြားမှာတိတ်ပြီးအကောင်းမပြောခဲ့ကြပါဘူး။တဘာဝပဝင်းကျင်အရေးကိစ္စလို့အရေးကြီးတဲ့ကိစ္စရက်တွေမှာတခြားကမ္ဘာခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိဘူးအပြောအဆိုအမှားတွေကိုအလေးပေးဖော်ပြခဲ့ကြတာပါမနက်ခင်းတိုင်းသမ္မတထရန့်ရဲ့စပွဲကိုပို့ပေးရတဲ့ New York Times သတင်းစာကြီးရဲ့ editor အပေါ်မှာ G7 ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးဝေဖန်ခဲ့တယ်လို့ Washington Post သတင်းစာကြီးကလည်း G7 ထိပ်သီးဆွေးနွေးပွဲအပြီးသက်သတင်းစာရှင်းလင်းပွဲမှာသမ္မတ Trump ပြောဆိုချက်တွေကိုအမှားအမှန်စစ်ဆေးတဲ့ Glenn Kessler ကသမ္မတ Trump ဟာအကြောင်းအရာမျိုးစုံမှာအမှားတွေအများကြီးဆိုပြီးရေးသားခဲ့တာပါဒီထိတ်တန့်သတင်းစာကြီးတွေမှာသူ့အကြောင်းရေးသားချက်တွေနဲ့ပတ်သက်ပြီးအကြိမ်ကြိမ်ဝေဖန်ခဲ့တဲ့သမ္မတထရန့်က G7 ဟာအမေရိကန်နဲ့အားလုံးအတွက်အောင်မြင်မှုကြီးဖြစ်တဲ့ညံ့ဖြင်းတဲ့မီဒီယာဖော်ပြချက်တွေကတော့ပြင်သစ်ကအခြေအနေမှန်နဲ့ဘာမှမဆိုင်မှုသတင်းတူတွေဆိုပြီးအင်ကန်နေမနေ့ခင်မှာ Twitter ကနေရေးသားခဲ့ပါတယ်ရှင်
။ဟောင်ကောင်မှာဖြစ်ပေါ်နေတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးသက်ဆိုင်သူတွေအားလုံးထိထိသိသိရှိကြဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။မကြခင်ခင်ရပိုင်းတွင်ဆန္ဒပြမှုတွေဟာအကြမ်းဖက်တဲ့အသွင်ကိုပြောင်းလဲလာတဲ့အနေနဲ့အတူဟောင်ကောင်အနာပိုင်းတွင်လည်းဒီမိုကရေစီတောင်းဆိုသူတွေအကြားသဘောထားပြောင်းပြောင်းနေတဲ့လက္ခဏာတွေကိုတွေ့မြင်ရပြီးမှအမေရိကန်နိုင်ငံကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီနေ့ကနေကဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြပွဲတွေမှာမျက်ရည်ပုံးတွေအသုံးပြုခဲ့တယ်လို့ဆန္ဒပြသူတွေကလည်းတက်စီပုံးတွေနဲ့အုတ်ခဲတွေအသုံးပြုခဲ့ကြပါတယ်။အကြမ်းဖက်မှုတွေထပ်ဖြစ်မှာကိုကျွန်တော်တို့လက်ပိုက်ကြည့်မနေနိုင်ပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတူက VOE ကိုပြောပါတယ်။ရတဲ့ဘက်အတော်ကြာဖြစ်ပွားနေခဲ့တဲ့ဒီဆန္ဒပြပွဲတွေဟာလောလောဆယ်မှာပြီးဆုံးသွားမယ့်အခြေအနေမရှိသေးပေမဲ့နှစ်ဖက်ပြည်လည်နိုင်တဲ့အတက်စရာလက္ခဏာတွေကိုတွေ့ရတယ်လို့လည်းအမေရိကန်ရရှိကပြောပါရယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်အနေနဲ့ဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်၅ချက်ကိုဆွေးနွေးနိုင်ခဲ့ကြောင်းအနည်းဆုံးအချက်တစ်ချက်ကိုဆွေးနွေးဖြစ်ရှိနိုင်မယ်ဆိုတဲ့အခြေအနေကိုတွေ့ရှိရကြောင်းနှစ်ဖက်စလုံးမှာယက်တိချက်တွေပြောပြောင်းလာတာကိုလည်းတွေ့ရှိရကြောင်းလည်းသူကပြောပါရယ်။ပြည်ထနိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးညီလာခံကလည်းနှစ်ဖက်ထင်းထင်းသိသိရှိဖို့တိုက်တွန်းခဲ့ရမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကကန်ရှွမ်းကပြည်သူ့ရဲ့စစ်ပွဲမှုအဖြစ်ဆွဆွဲပစ်တင်ခဲ့ပါတယ်ခင
်ဗျာ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမြေပုံအန်းနဲ့မင်းပြားမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့တနင်္လာနေ့ကတိုက်ပွဲတွေနောက်ပိုင်းတင်းမာမှုတွေရှိနေစေပါတနင်္လာနေ့ကမြို့နယ်သုံးခုမှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းမြန်မာတပ်မတော်ဘက်ကအကြဆုံးရှိတယ်လို့ရခိုင်လက်နက်ကိုင်တပ် AA ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခါကပြောပါတယ်ဒီပြောဆိုချက်အပေါ်မှာတိကျအတည်ပြုချက်တော့မရှိပါဘူးတနင်္လာနေ့ကအမ်းမြို့နယ်ကစုခိုင်းရွာအနီးမြန်မာတပ်မတော်ရင်နန်းအသွားမှာရခိုင်လက်နက်ကိုင်တပ်ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကအတည်ပြုပါတယ်။အမ်းမြို့နယ်မင်းပြားမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားခဲ့ကြောင်းလည်းဗိုလ်မှူးကြီးဝင်းစော်ဦးကအတည်ပြုပါတယ်ရှင
်။ဇာတိတရုတ်နိုင်ငံမှာဇန်နဝါရီလတည်းကဖမ်းဆီးခံထားရတဲ့တရုတ်နယ်ဘွားဩစတြေးလျနိုင်ငံသားစာရေးဆရာတူကိုတရှိုးလုတဲ့ဆိုတဲ့တန်တရားနဲ့တရုတ်နိုင်ငံကတရားဝင်ဆွဲချက်တင်လိုက်ပါတယ်။ယန်ဟွန်ဂျွန်ကိုတောက်ကြနေနောင်ပိုင်းကတရားဝင်ဆွဲချက်တင်လိုက်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါရတယ်။တရုတ်တန်တမန်ဟောင်းတူအဖြစ်ကနေဒီမိုကရေစီရေးလှုပ်ရှားသူဖြစ်လာတဲ့ယန်ဟွန်ဂျွန်ကိုသူ့ဇနီးမွေးစားသမီးတို့နဲ့တူနယူးယောက်ကနေလေယာဉ်နဲ့ရောက်လာတဲ့အချိန်တရုတ်တောင်ပိုင်းကွမ်ဂျိုးမြို့မှာတရုတ်ထောက်လှုပ်ရှုပ်ဝဲထောက်လှမ်းရေးတွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့ကိုဖမ်းဆီးချိန်ကလေးကဆွဲချက်မတင်ပဲဆိုးရွားတဲ့အခြေအနေရောက်မှာထားခဲ့တယ်လို့ဩစတြေးလျနိုင်ငံရဲ့ဝန်ကြီးမာရစ်ပိန်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါဗျ။သူရဲ့ကျန်းမာရေးအတွက်စိုးရိမ်ရတဲ့အတွက်တရားစီရင်တဲ့အခြေခံစံနှုန်းတွေနဲ့မျှတတဲ့စီရင်ရေးလုပ်ရမယ်လို့ဩစတြေးလျအစိုးရကမျှော်လင့်တဲ့အကြောင်းဝန်ကြီးပိန်ကပြောပါဗျ။ရန်သာကျန်းမာရေးကောင်းမွန်ပြီးသူရဲ့အခွင့်အရေးတွေကိုအပြည့်အဝအမှတ်ကန်ချက်ပေးထားတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂန်ရှွမ်းကပီဂျီမြို့မှာသတင်းတောက်တွေကိုပြောပါဗျ။ဒါပေမဲ့လည်းရန်ကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးဩစတြေးလျအစိုးရရဲ့တုံ့ပြန်ချက်ပေါ်တရုတ်အစိုးရအနေနဲ့လုံးဝကျေနပ်မှုမရှိဘူးလို့ပြောခွင့်ရကန်ရှွမ်းကပြောပါတယ်ခင်ဗျာ
အာဖရိကဆင်းရဲတွေကိုဖမ်းဆီးပြီးတလိမ့်ဆန်ယုံတွေပို့ဆောင်မှုအလုံးနှီးပါတိုက်မြှင့်ဖို့ကမ္ဘာတိုင်းရင်းတလိမ့်ဆန်ကုန်သွယ်ရေးစည်းကမ်းထိန်းသိမ်းရေးအဖွဲ့ကအတည်ပြုလိုက်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အာဖရိကနိုင်ငံတချို့ကအပြင်းထန်ကန့်ကွက်ခဲ့ပေမဲ့လည်းအခုလိုဆုံးဖြတ်လိုက်တာပါဂျီနီဗာမှာအခြေစိုက်တဲ့မြို့တုံးပြောက်ကွယ်လူမျိုးစိတ်များကုန်သွယ်ရေးဆိုင်ရာနိုင်ငံတကာစာချုပ်အဖွဲ့ site ရဲ့အဖွဲ့ဝင်နိုင်ငံတွေအကြိတ်အနယ်ဆွေးနွေးမှုအပြီးအင်ကာနစ်မှာအခုလိုလုံးဝနှိပါတားမြစ်ချက်ကိုအတည်ပြုလိုက်တာဖြစ်ပါတယ်အတည်ပြုနိုင်ရေးအတွက်လိုအပ်တဲ့၃ပုံ၂ပုံထောက်ခံမှုကိုရရှိခဲ့ပြီးတဲ့နောက် ဥရောပသမ္မဂရဲ့အနည်းငယ်ပြောပြောင်းတဲ့တားမြစ်ချက်အစိုးကိုအတည်ပြုတာပါတိရိစ္ဆာန်ယုံနေစက္ကန့်နဲ့တခြားဖြောပြေးရေးလုပ်ငန်းတွေလိုမျိုးထိမ့်သိမ်းရေးစခန်းတွေကိုအာဖရိကဆင်းရဲတွေဖန်ဆီးပို့ဆောင်မှုအလုံးကိုတားမြစ်လိုက်တာဖြစ်ပါတယ်
အပူပိုင်းမုန်တိုင်းဒိုရီယန်ဟာ2019အတွင်းဆိုးရွားပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းတံကိုခံစားခဲ့ရတဲ့အမေရိကန်နယ်မြေပေါ်တိုရီကိုစီကိုဝင်ရောက်တိုက်ခတ်မှုဥတီရွေးရှားနေပါတယ်။ဗိုလ်တုံးနေပါပေါ်တိုရီကိုရဲ့အနောက်ပိုင်းနဲ့အလယ်ပိုင်းကိုဖြတ်ကျော်တဲ့အခါအဲ့ဒီမုန်တိုင်းဟာဟာရီကိန်းအစင်နီးပါးရှိမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပါတယ်။ပေါ်တိုရီကိုအချုပ်ရေးမှူးဝန်ဒါဗန်ဂက်စ်ကမြေပြိုမှာရေကြီးမှနဲ့လက်စစ်တားပြောက်တောက်နိုင်တာကိုသတိပေးပြီးရေးပေါ်အခြေအနေကြေညာထားခဲ့ပြီးဖြစ်ပါတယ်။အင်ကာနေအနောက်ပိုင်းမှာတော့အပူပိုင်းမုန်တိုင်းဒိုရီယန်ဟာဒိုမီနီကန်နိုင်ငံရဲ့အနောက်ပိုင်းကီလိုမီတာ130အကွာမှာရှိနေခဲ့ပြီးတနာရီ85မိုင်အင်အားရှိနေပါတယ်ခင်ဗျာ။
Direct from Washington, the voice of America,
VOA. ဘော်ရူးနေမနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မိအကြီးကျယ်လောင်နေတဲ့အမေဇုန်တော်မိငိမ့်တက်ရေးအလှငွေလက်ခံရေးမခံရေးအခြေအနေကိုကြည့်ကြရအောင်ပါ။အမေဇုန်တက်တော့အတွင်းအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီတွေကိုနှိမ့်သက်ဖို့ဘရာဇီးနိုင်ငံကိုငွေကြေးအထောက်ပံ့ပေးရေး G7 ညီလာခံအတွင်းအဖွဲ့ဝင်နိုင်ငံတွေကကန့်လန့်တာကိုဘရာဇီးသမ္မတကဒီမလက်မခံပဲညှင်းပယ်ခဲ့ပါတယ်။အင်ကာနေမှာတော့သူ့ကိုမယုံသားသူလူလိန်အဖြစ်ပြောထားတဲ့စကားကိုသမ္မတမက်ခရွန်ကပြင်သစ်သမ္မတမက်ခရွန်ကရုပ်သိမ်းပေးမယ်ဆိုရင်ဒီအကူအညီကိုလက်ခံမယ်လို့လည်းဘရာဇီးသမ္မတကပြောပါတယ် VOA သတင်းတောက် Jeff Custer ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်ဘရာဇီးနိုင်ငံရဲ့အမျိုးသားအာဂါတာသူတေသနာဌာနရဲ့အဆိုအရ2019ခုနှစ်နိစန်းကစပြီးဘရာဇီးနိုင်ငံအတွင်းတော်မီလောင်မှုအကြိမ်ပေါင်း 92,843 ကြိမ်ရှိခဲ့တာမှာတဝက်ကျော်ဟာအမေဇုန်တတော်အတွင်းလောင်ကျွမ်းတာလို့ဆိုပါတယ်ဒါဟာအမေဇုန်တတော်အတွင်းလက်တလောလောင်ကျွမ်းနေတဲ့တော်မီအတန်တွေပါဒီမီတွေကြောင့်ဘရာဇီးနိုင်ငံရဲ့ထက်ဝက်နီးပါးမှာမိခိုးတွေကိုတွေ့မြင်နေရသလိုနိုင်ငံရဲ့ပြင်ပပီရူဘော်လီးဗီးယားနဲ့ပရာဂွေးနိုင်ငံတွေအထိမိခိုးတွေရောက်ရှိနေပြီလို့လည်းဥရောပသမဂ္ဂရဲ့ Copernicus ဂျိုရူကနေသိရပါတယ်ပြင်သစ်နိုင်ငံဘီယာရစ်မြို့မှာကမ္ဘာဖွံ့ဖြိုးပြီးနိုင်ငံ9နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးတက်ရောက်ခဲ့တဲ့ခေါင်းဆောင်တွေကအမေဇုန်တတော်အတွင်းလက်ရှိလောင်ကျွမ်းနေတဲ့တော်မီကိုစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတအမန်နျူရယ်မက်ခရွန်ကဘရာဇီးသမ္မတဂျာဘိုလ်ဆနာရိုကိုအမေဇုန်တော်မီကိုညှိနှိုင်းဖို့ကြိုးစားရမှာရိုးသားမှုမရှိလူလိန်အဖြစ်ဆက်ဆွဲခဲ့တာကြောင့်လဲပြင်သစ်နဲ့ဘရာဇီးသမ္မတနှစ်ဦးကြားစကားစစ်ထိုးမှုတွေစတင်ဖြစ်ပေါ်လာခဲ့ပါတယ်။ဘိုလ်ဆနာရိုဟာရာသီဥတုပြောင်းလဲမှုကိုမယုံကြည်သူတူဖြစ်ပြီးအခုလောင်နေတဲ့တော်မီကိုအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကရှို့ရလို့လဲဆက်ဆွဲထားခဲ့ပါတယ်။မီငိတဖို့နဲ့တစ်တော့ပြန်လည်ထူထောင်ဖို့ G7 ခေါင်းဆောင်တွေကဒေါ်လာတန်30အကူအညီပေးဖို့ကမ်းလှမ်းခဲ့တာကိုကနဦးမှာဘရာဇီးသမ္မတကပယ်ချခဲ့ပေမဲ့အင်ကာနေမှာတော့ပြည်သစ်သမ္မတကသူ့အပေါ်စော်ကားပြောဆိုထားတာကိုယုံသိရင်ဒီအကူအညီကိုလက်ခံမယ်လို့လည်းသူကပြောပါတယ
် Nós vamos se Deus quiser juntos achar solução para isso e que vai dar uma satisfação para o mundo
ဖျက်တခင်အလို့အရကျွန်တော်တို့အတူလက်တွဲလုပ်ပြီးအဖြေရှာပြီးတော့အတွေးခေါ်သမားကြီးမစ္စတာမက်ခရွန်တို့လိုလူတွေစိတ်ကျဉ်တာအောင်လုပ်ပေးပါမယ်ဒီမှာရှိနေတဲ့ဘယ်သူကမှပြင်သစ်နဲ့မဆွေးနွေးဘူးလို့မပြောပါဘူး G7 လုံဆောင်ချက်တွေအတွက်ကျေးဇူးတင်ပါတယ်သမ္မတထရန့်အပါအဝင်ချီလီနဲ့စပိန်တို့ကခေါင်းဆောင်တွေနဲ့လည်းအခြေအနေတည်ငြိမ်သွားဖို့ကျွန်တော်တို့စကားပြောပြပါပြီ
ဘရာဇီးသမ္မတကပြည်내အုပ်ချုပ်ရေးမှုတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောသွားခဲ့တာဖြစ်ပြီးအုပ်ချုပ်ရေးမှုတွေရဲ့အကူအညီကြောင့်မိငိမ့်တက်ရေးစစ်ပွဲအောင်မြင်နေပါတယ်လို့လည်းသူကပြောပါတယ်ပြင်သစ်သမ္မတမက်ခရွန်ကလည်းချီလီသမ္မတနဲ့ပါရီမြို့သတင်းစာရှင်းလင်းပွဲမှာအမေဇုန်တော်မီအကြောင်းအခုလိုပြောပါရစေ
။ L'Amazonie en magazine 14% du CO2 mondial.
အမေဇုန်တော်ဟာကမ္ဘာကာဗွန်နိုင်အောင်ဆက်14ရာခိုင်နှုန်းကိုစုပ်ယူပေးပါရစေ။ဘယ်နိုင်ငံမှဒီတော်မီကြောင့်ထိခိုက်မှုမရှိဘူးလို့မပြောနိုင်ပါဘူး။အမေဇုန်တော်ရဲ့ခန်းကဏ္ဍကိုအစားထိုးဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒီတတော်ကိုဖြည့်ဆည်းရင်ကာဗွန်နိုင်အောင်ဆက်ထုတ်လုပ်မှုနှုန်းအစိုးဘက်ကိုပြောင်းလဲသွားနိုင်ပါတယ်
။အမေဇုန်တော်မီရင်းနဲ့နိုင်ငံတကာအကူအညီယူရေးကိစ္စမှာရီယိုဒီဂျနေရိုမြို့ကဘရာဇီးပြည်သူတွေအကြားတစိတ်တဝန်းနဲ့တော့မရှိကြပါဘူးရီယိုမြို့သူရိုဇန်ခရုစ်ဒီမဲလိုကအခုလိုပြောပါတယ
် Pode viver sozinho né ninguém cresce sozinho toda
ဘယ်သူမှတယောက်တည်းလုံလုံလျလျကြီးပြင်းနေထိုင်လို့မရပါဘူးဘယ်အကူအညီကိုမဆိုရည်ရွယ်ချက်ကောင်းနေဆိုရင်အများရန်ကြိုဆိုရမှာပါ
ဒါပေမဲ့တမျိုးတည်းသားပေါ်လိုဒီဆိုစာကတော့အမေဇုန်အပေါ်ဘရာဇီးရဲ့ကိုယ်ပိုင်အုပ်ချုပ်ချက်ရှိရမှာဖြစ်ပြီးအမေဇုန်ကိုအပြည့်အစုံဆိုင်ရာအရေးဖြစ်အောင်လုပ်တာကိုလက်ခံနိုင်မှုလို့လဲဆိုပါတယ်
ဟောလိဝုဒ်အကြောင်းမှာမင်းသားလီယိုနာໂດဒီကာပရီယိုကတော့အမေဇုန်တောမီငိမ့်ဖို့အစိုးရတွေအထောက်ကျိုးပန်းတင်တယ်လို့ပြောပါတယ
် Having been to the Amazon having stayed there and knowing not only the importance that it for
အမေဇုန်နဲ့ကျွန်တော်သွားပြီးနေဘူးတယ်ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်သာမကဘူးဇီဝမျိုးကွဲတွေနဲ့ယဉ်ကျေးမှုအလှတရားတွေလည်းပေါင်းစုံရှိတယ်အခုမယုံနိုင်လောက်အောင်စိတ်မကောင်းစရာတွေဖြစ်နေတယ်ကျွန်တော်ပြုံးကနေစိတ်သက်ကြသလိုခံစားရတယ်ကျွန်တော်နဲ့အတူအလုတ်တွဲလုပ်တဲ့သူတွေကတခုခုလှုပ်ဖို့တော့သဘောတူကြတယ
်။အမေဇုန်တတော်မီဟာဘရာဇီးသမ္မတဘိုဆိုလ်နာရိုရဲ့တက်တန်းနှုန်နယ်သေးတဲ့အစိုးရအတွက်အကြတဲ့တစ်ခုဖြစ်လာနေပါတယ်။ပြည်တွင်းမှာလူကြိုက်နေလာနေသလိုရာသီဥတုပြောင်းလဲမှုကိုကြားကန်ပေးနိုင်တဲ့အမေဇုန်တတော်ကြီးမိလောင်နာကိုကန့်တွယ်ပုံကြောင့်နိုင်ငံတကာစင်မြစ်မှာလည်းသမ္မတဘိုဆိုလ်နာရိုတယောက်ပို့ပြီးအထူးကြံလာနေကြောင်းပါခင်ဗျာ။
ကိုရဲမင်းထွန်းပြပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနှားဆင်ရပါမယ်ဘာသာရေးခွဲခြားဖိနှိပ်မှုနဲ့ပတ်သက်လို့အမေရိကန်သမ္မတထရမ့်နဲ့အိမ်ပြူတော်မှာဇူလိုင်လကတွေ့ဆုံပြောကြားခဲ့တဲ့ကချင်နှစ်ချင်းခရီးယာအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခါလန်ဆမ်ဆန်ကိုအရေးယူဖို့မြန်မာစစ်တပ်ကမြစ်ကြီးနားမြို့နယ်တရားရုံးမှာဥတိုက်လျှောက်ထားတဲ့လောက်ရဟာဘာသာမတူသူတွေအပေါ်စစ်တပ်ရဲ့ဖိနှိပ်မှုကိုပိုပြီးတော့ပြသလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဝင်တဦးကပြောပါတယ်ဒီအကြောင်းကိုတော့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင
်အမေရိကန်နိုင်ငံခြားရေးဌာနကဦးစီးပြီးဝါရှင်တန်ဒီစီမှာဇူလိုင်လကကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးရဲ့တစိုက်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကဘာသာရေးဖိနှိပ်ခံရမှုမှာကိုယ်တိုင်ကြုံတွေ့ခံစားရသူပေါင်း28ဦးကိုသမ္မတဒေါ်နယ်ထရန့်ကအင်ဖြူရိုကိုဖိတ်ခေါ်တွေ့ဆုံရမှာကချင်ပြည်နယ်ကဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ KBC ကချင်နှစ်ချင်းခရီးရဲ့အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆန်နဲ့ထောင်ထဲမှာလာပေါင်းများစွာနေခဲ့ရတဲ့ကချင်သင်းအုပ်စရာလက်ကျော်ကမ်ဆန်တို့နှစ်ဦးပါဝင်ခဲ့တာပါသမ္မတထရန့်နဲ့အနီးဆုံးရက်နေပြီးပထမဆုံးပြောခွင့်ရခဲ့တဲ့ဒေါက်တာကလမ်ဆန်ဆန်ကကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်ကနေခရီးရန်တွေကိုနှိပ်ကွပ်မှုတွေရှိနေတဲ့အကြောင်းသမ္မတထရန့်ကို41စက္ကန့်လောက်ပဲတင်ပြပြောဆိုခဲ့တာဖြစ်ပါတယ်ဒီလိုပြောကြားချက်တွေကို World News Now Facebook Page မှာဖော်ပြထားတာတွေ့ရှိရတဲ့အတွက်ဥပဒေအရအရေးယူဖို့ဩဂုတ်လ26ရက်နေ့ရက်စွဲနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်းထိုက်ကမြစ်ကြီးနားတရားရုံးမှာဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်မြန်မာစစ်တပ်က KBC ဥက္ကဋ္ဌကိုအခုလိုအရေးယူဖို့တရားရုံးမှာဥတိုက်လျှောက်ထားချက်ဟာတတိပေးချင်းချောင်းမှုဖြစ်တယ်လို့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်အန်ဆန်က VOE ကိုပြောပါတယ
်တကယ်မှန်တော့ပြောရင်ကတော့ထောင်ချတဲ့နိုင်ငံဖြစ်နေတာဆိုတော့ဒီနေ့တည်းဖြစ်ပါဘောနော်တကယ်ကိုမမှန်ဘူးတကယ်ကိုဆရာဆမ်ဆန်ပြောတဲ့စကားကမှားတယ်ဆိုတော့ထုတ်ပြပေါ့ရာဇဝတ်မှုတွေမကျူးလွန်ခဲ့ဘူးเนาะဒီနောက်တစ်ခုပြောသွားတာကတော့တကယ်ပြည်ထောင်စုလိုချင်တဲ့ဟာအကြောင်းပြောတယ်ဖက်ဒရယ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုလိုချင်တယ်ဆိုတာဒီဟာကစစ်တပ်ကမလိုချင်တာလားမသိဘူးဖြစ်နိုင်ကတော့ကြီးသက်တာပိုပြီးမှသိုးဝါတဲ့တုံ့ပြန်မှုနဲ့လှုပ်ချင်ပါပဲဒါပေမဲ့အခုကတော့ဒီအခြေအနေနဲ့အရင်တတိပေးတဲ့ပုံစံနဲ့ကိုလှုပ်တယ်တော့ပဲကျွန်တော်ချင်တယ်
โอเคအဲ့ဒါဆိုရင်ဒေါက်တာကလမ်ဆန်ဆန်ပြောကြားချက်တွေအမှန်ပဲဆိုလို့ရှိရင်ကချင်ခရီးရန်တွေကိုမြန်မာစစ်တပ်ကဘယ်လောက်ထိဖိနှိပ်မှုတွေရှိသလဲဆိုတာဥပမာပေးလို့ရမလားရှင
်လွတ်လပ်စွာကိုးကွယ်နိုင်ခွင့်ဆိုတာဒီတရားဥပဒေအောက်မှာပေါ့နော်အဲလိုင်စင်ပေါ့နော်ဖျားဝတ်ပြုကိုးကွယ်ခွင့်နော်ဖျားကြောင်းတိဆောက်ခွင့်ဆိုတာပါမယ်ဆိုတာဒီနေ့အထိမေမေရရရှိတဲ့ဖျားကြောင်းကလက်ချိုးရည်လိုပဲရှိပါတယ်တည်ရခင်ဗျနောက်တစ်ခုကဒီလိုစစ်တိုက်လာတဲ့အချိန်မှာရှင်လို့ကိုမရတဲ့နုံတော့ဟိုဒီကျွန်တော်ရဲ့ဒီခင်ရဝတ်ပြုចောင်းတွေဒီဖျားចောင်းတွေကိုပြက်စီးသွားတာလို့ကျွန်တော်တွေ့မြင်ရတာခင်ဗျာကျွန်တော်ကြည့်မယ်ဆိုရင်ရောအများပိုင်းဒုက္ခတဲ့စီးရင်ကိုကောက်လိုက်မယ်ဆိုရင်တော့ခင်ရနေအများဆုံးခင်ရဆိုတော့အဓိကတော့ခချင်းတန်းရင်သားတွေကအများဆုံးဆိုတော့နောက်ဒုက္ခတဲ့ကူညီရေးလှုပ်တဲ့ဟာတွေပါရောအဓိကတော့ဒီကျွန်တော်ခင်ရဘာသာဖြတ်ចောင်းတွေဝတ်ပြုကိုကိုရဲ့နေရာတွေကအဓိကကူညီတဲ့အချိန်မှာအစိုးရနေပြီးတော့တော်တော်ဒီအချိန်ကြအောင်ပေါ့နော်အခုညီပြုတ်လုတဲ့ဟာတွေကိုအင်မတန်ကိုဟန်တာခဲ့ပါခင်ဗျာအခုရောဟန်တာနေဆဲပါပါခင်ဗျာ
ဒေါက်တာကလန်းဆွမ်ဆန်းကသမရထရန့်ကို41စက္ကန့်ကြာပြောဆိုခဲ့တဲ့အချက်တွေကတော့သူဟာမြန်မာနိုင်ငံမြောက်ပိုင်းကကချင်ဘက်ပတစ်ခရီးယန်အကြောင်းကဖြစ်ကြောင်းမြန်မာနိုင်ငံမှာ ခရီးရန်တွေကိုမြန်မာစစ်တပ်ကရရက်ဆက်ဆက်နှိတ်ကွပ်နေကြောင်းဘာသာရေးကိုလွတ်လပ်စွာကိုးကွယ်ဖို့အခွင့်အရေးလဲသိမ့်မိရကြောင်းဒါ့အပြင်တိုင်းသာလက်နက်ကင်တပ်တွေကမြန်မာစစ်တပ်ကိုခုခံတိုက်ခိုက်နေရကြောင်းဒါကြောင့်အမေရိကန်အစိုးရအနေနဲ့တိုင်းသာလူနည်းစုတွေကိုဦးစားပေးပြီးတိုင်းသာခေါင်းဆောင်တွေကိုဒီမိုကရေစီဖက်ဒရလစ်ဇင်အောင်မြင်ရေးအတွက်အကူအညီပေးဖို့တိတ်ကိုအရေးကြီးကြောင်းနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်လဲကျေးဇူးတင်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်ဇူလိုင်လကအမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်လာတဲ့ကချင်သုံးဦးဆရာနှစ်ဦးနဲ့ပတ်သက်လို့အမေရိကန်အင်ဖြူရောကအနီးကပ်စောင့်ကြည့်နေကြောင်းလဲဒုသမရမိုက်ပန်စယုံကကြေညာချက်ထုတ်ပြန်ထားသလိုဘာသာရေးညီလာခံမှသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်စီနှိပ်စက်ခံရမှာကိုစိုးရိမ်ကြောင်းအမေရိကန်မှာရှိတဲ့ Baptist Christian ဘာသာရေးခေါင်းဆောင်တွေကဩဂုတ်လအစောပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
မအင်ဂျင်နိုင်ပြပြသွားတာပါရှင်အခုလိုကချင်းနှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆမ်ဆန်ကိုအရေးယူဖို့ပုံမှန်200နဲ့မြန်မာစစ်တပ်ကတရားရုံးမှာဥတိုက်လျှောက်ထားခဲ့တာနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကိုမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာတော့သူကအခုလိုစပြောပါတယ
်အဲ့ဒါပြည်မှုဆိုင်ကျင့်သုံးဥတွေပုံမှန်200အရာအမှုကိုလက်ခံစစ်ဆေးပြဖို့အတွက်ရအယုံကိုဥရိုက်လျှောက်တဲ့လျှောက်လာပါလေ
ဟုတ်ကဲ့ကျင်တုံးဥပဒေဒါသူတို့ဒီနီးဥပဒေရသူတို့ကဒီအမှုကိုတင်နေဆိုတော့အခုဒါဆိုလို့ရှိရင်ဒီမြန်မာတပ်မတော်ဘက်ကဒုတိယဗိုလ်မှူးကြီးတန်းထိုက်တင်ပြထားတဲ့အမှုဖြစ်ပွားပုံဆိုတဲ့အချက်ထဲမှာဒီ KBC ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆွမ်ဆန်းကနေပြီးတော့ဒီအမေရိကန်ပြည်ထောင်စုကိုလာတဲ့အချိန်မှာသမ္မတဒေါ်နယ်ထရန့်နဲ့တွေ့တာရဲ့နောက်နိုင်ငံတကာဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာအဓိကကတော့ဒီအင်ဖြူရောမှာသမ္မတထရန့်နဲ့တွေ့တဲ့အခါမှာဒေါက်တာကလမ်ဆန်ဆွမ်းပြောခဲ့တဲ့စကားတွေနဲ့ပတ်သက်ပြီးတော့သူတို့ကဥပဒေအရအရေးယူပေးဖို့မြန်မာတပ်မတော်ဘက်ကရှောက်ထားတယ်ဆိုတော့အဲ့ဒီသူတို့ရဲ့အဲ့လိုမျိုးစွဲချက်တွေကိုကြည့်မယ်ဆိုရင်တကယ်ဥပဒေနဲ့အကျုံးဝင်သလားအဲ့လိုမျိုးရောမြန်မာနိုင်ငံရဲ့တရားဥပဒေမှာအဲ့လိုတရားစွဲလို့ရောရပါလားရှင
်ပြောရမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတော့ဒါကတခုံးပေါ်မှာမူတည်ပြီးတော့မှတော့တရားစွဲဆိုနိုင်တဲ့အကြောင်းအရာရှားပါလိမ့်မယ်လို့ကျွန်တော်တို့ထင်တယ်။နောက်ပြီးတော့တခါအဲ့ဒီလိုလုံလိုက်တဲ့အတွက်မြန်မာနိုင်ငံမှာဘာသာတရားလွတ်လပ်စွာကိုယ်ပိုင်ယုံကြည်ခွင့်မရှိဘူးဆိုတာလည်းပုံမူပေါ်လွင်သွားတယ်။နောက်ပြီးတော့တခါစစ်တပ်ရဲ့အကျိုးစီးပွားနဲ့ပတ်သက်လာလို့ရှိရင်ဘလို့မှပြီးမခံဘူးအရေးယူခြင်းခံရမယ်လွတ်လပ်စွာပြောဆိုခွင့်လဲမြန်မာနိုင်ငံမှာစစ်တပ်နဲ့ပတ်သက်ရင်စိတ်သုံးနေတယ်ဆိုတာကိုရှင်းရှင်းရှားရှားပြလိုက်တယ်လို့ကျွန်တော်တို့မြင်တယ်။အရေးယူဖို့အကြောင်းအရာကတော့တရားလိုရဲ့လျှောက်လာကိုပြည်နယ်အရာစစ်စင်းမဲ့တရားသူကြီးရဲ့စင်ကြင်လုံးတရားပေါ်မှာမူတည်တယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်ခင်ဗျ။
အဲ့တော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အင်ဒီရောမှာတွေ့ခဲ့တဲ့ဒီဒေါက်တာကလမ်ဆန်ဆန်ကနေပြီးတော့သူတို့ကချင်ပြည်နယ်မှာဘာဖြစ်နေလဲဆိုတဲ့အဖြစ်အပျက်တွေပြောခဲ့တဲ့သူ့ရဲ့ပြောဆိုချက်တွေပေါ်မှာရောကိုမင်းလွင်ဦးတို့ဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့ဒီ CN မှာလာတဲ့အချိန်မှာကျွန်တော်တို့ကြည့်ရပါတယ်ကြည့်ရတဲ့အချိန်မှာလည်းဒီမြန်မာနိုင်ငံကလာတဲ့ကိုယ်စားလှယ်နှစ်ဦးပေါ့နော်နှစ်ဦးနဲ့တဦးကပြောတာကတူတူလေးကျတဲ့အချိန်ဘယ်လောက်မှမကြပါဘူးသမရဒုံနဲ့ထရန်နဲ့တွေ့တဲ့အချိန်မှာပြောတာကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေတယ်ဆိုတဲ့ကားလောက်ပဲအဲ့ဒီအချက်လက်တွေပေါ်မှာမူတည်ပြီးအခုအမှုကိုတည်ဆောက်ပြီးဆွဲမယ်ဆိုလို့ရှိရင်တော့တော်တော်လေးခက်ခဲရင်ဖြစ်မယ်လို့ကျွန်တော်တို့မြင်နေမြန်မာနိုင်ငံမှာလည်းဥရဆက်ဆက်တခါမှဒီလိုမျိုးဆွဲဆိုတာမျိုးကျွန်တော်တို့မကြဘူးကတော့ဒါပတ်ဖောက်ဆုံးအမှုဖြစ်နိုင်တယ်လို့ထင်ပါတယ်ခင်ဗျ
ဒီမြန်မာတပ်မတော်ရဲ့အဲ့လိုတရားစွဲချက်ထဲမှာသူတို့အမှုဖြစ်ပွားပုံဆိုတဲ့နေရာမှာသူတို့ဖော်ပြထားတာကအဲ့ဒီဒေါက်တာကလမ်ဆွမ်ဆန်းကသမ္မတထရန့်ကိုပြောတဲ့ပြောကြားချက်တွေက World News Now Facebook page မှာဖော်ပြထားတာကိုတွေ့ရှိရသဖြင့်ဥပဒေအရအရေးယူပေးပါယမ်းဆိုတဲ့ကိစ္စမှာဒီလို Facebook page ဆိုတဲ့ဟာမျိုးမှာဖော်ပြထားချက်အရအရေးယူပေးပါယမ်းဆိုတာမျိုးဟိုတရားရုံးကိုဥတိုက်လျှောက်ထားတဲ့မြန်မာတပ်မတော်ရဲ့ဆောင်ရွက်ချက်ပေါ်မှာ
ဥပဒေအရပြောရမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်စီရင်ပိုင်ခွင့်အာဏာကိုလုံပြီးတော့မှဖြစ်တဲ့နေရာကအမှုကိုဗမာပြည်တွင်းမှာအရေးယူလျှောက်တဲ့ဆိုတဲ့ဟိုကဥပဒေနဲ့မညီညွတ်ဘူးလို့ကျွန်တော်ကတော့မြင်တယ်လေ
ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကိုမှတ်ရင်ချင်းနိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင် မန္တလေးတိုင်းပြည်ဦးလွင်ကတက်မတော်နည်းပညာတက္ကသိုလ်အပဝင်နေရာတချို့ကိုတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းမှာဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တန်ကြာရှိသူရှမ်းလူငယ်နှစ်ဦးကိုဖမ်းဆီးထားပြီးအခုထိပြန်မလွတ်သေးပါဘူး။ပြည်ဦးလွင်ရဲစခန်းမှာချုပ်နှောင်ထားတဲ့လူငယ်နှစ်ဦးကိုမိသားစုဝင်တွေနဲ့တွေ့ခွင်တော့ပေးထားပါတယ်။မတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးနောက်ဆုံးအခြေအနေတွေတင်ပြထားပါရရှင်
။မန္တလေးတိုင်းပြည်ဦးလွင်ကတက်မတော်နည်းပညာတက္ကသိုလ်တိုးဂိတ်နောက်ချိုကမူရဲ့စစ်စေးရိတ်ဂိတ်အပါဝင်တိုးဂိတ်သုံးခုတို့ကိုဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်လက်နက်ကိုင်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးရပ်ပိုင်အတွင်းမှာပဲဆိုင်းခွန်မိုင်းနဲ့ဆိုင်းလိုင်းစင်တို့ကိုအနာပိုင်တို့ကဖမ်းဆီးခဲ့တာပါဆိုင်းခွန်မိုင်းကိုဩဂုတ်လ18ရက်နေ့မှာဖမ်းဆီးပြီးညီဖြစ်သူဆိုင်းလိုင်းစင်ကိုတော့ဩဂုတ်လ19ရက်နေ့ခရီးကပြန်လာပြီးတဲ့နောက်လုံခြုံရေးတာဝန်ရှိသူတွေကမေးမြန်းလိုတယ်ဆိုတဲ့အတွက်တွားရောက်တွေ့ဆုံတာမှာပြန်မလွတ်တော့ပဲဖမ်းထားလိုက်တာလို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကပြောပါတယ်။ဩဂုတ်လ20ရက်နေ့မှာတော့တရားရုံးကသူတို့နှစ်ဦးကိုသတင်းတပတ်ချုပ်ရရမန်ယူပြီးပြင်ဦးလွင်ရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်။မိသားစုနဲ့တွေ့ခွင့်ရတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်အဖွဲ့ကစိုင်းတော်ဆိုင်ကပြောပါတယ
်။မလွတ်သေးဘူး။တို့ကျနေတော့ကြည့်ဖို့ပြန်နေပြီလေဆိုတာမျိုးပြအာမိသားစုဝင်နေတော့တက်ခွင့်ပြပါတယ်ဘင်းဘန်းနေကမျိုးတော့လို့အာမတော့ဘူးလို့ပြောတယ်ကြက်တဲ့မြတ်တာလည်းရှိနေတော့
ဆိုင်းခွန်မိုင်းနဲ့ဆိုင်းလိုင်းစင်တို့ညီကိုနှစ်ဦးကကော်တိုင်ရှမ်းကွန်မြူနတီကောလိပ်မှာကျောင်းဆရာတွေဖြစ်ကြပြီးဆိုင်းခွန်မိုင်းက2018ခုနှစ်ที่จ้องเสียลุกขึ้นไปซ้ายไลน์สินก็รออคุฉิ่งที่จ้องเสียลุกนี่ล่ะหลูเลยสุบาดิมิบาริก็รอเปียงอุ่นหน่วยเนี่ยผ่องดอจี้หยัวมาไสปิ้วยีลุกบาดิดิชั้นลุงเนี่ย2อู้มาอเป็ดไม่ရှိราจ้องเฉ็ดชิ้นเปลี่ยนลุกไปปูเลยမြန်မာနိုင်ငံလုံးဆိုင်ရာชั้นลุงเนี่ยกุญแยกก็ต้องสุเลยหลูซ้ายหนอซ้ายก็ပြောบาดิ
คือเราก็รอก็เปลี่ยนแท้ใต้มาเนาะဒီလူငယ်မျိုးကအပြစ်ရှိတယ်လို့မဟုတ်တဲ့အတွက်အများဆုံးမိသားစုနဲ့ပြန်မိသားစုရှိတဲ့အများဆုံးပြန်လို့ပြဖို့ကျွန်တော်ကောင်းလို့ပါ
ဆိုင်ခွန်မိုင်းနဲ့ဆိုင်းလိုင်းစင်တို့ကိုတရားရုံးအမိန့်မပါဘဲ24နာရီကျော်ချုပ်နှောင်ခဲ့ကြောင်းဖမ်းဆီးမှုနဲ့ပတ်သက်ပြီးလည်းပွင့်လင်းမြင်သာမှုမရှိကြောင်းဒါပြင်အများပြည်သူမျက်ကွယ်မှာဖိအားပေးပြီးအတင်းအကျပ်ဝန်ခံထွက်ဆိုခိုက်မဲ့အရေးကိုစိုးရိမ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကပြောဆိုထားပါတယ်။ဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့တအောင်းပလောင်လက်နက်ကင်တပ် TNLA ၊ရခိုင်လက်နက်ကင်တပ် AA ၊ကိုးကံလက်နက်ကင်တပ် MNDAA တို့ကပြင်းဦးလွင်တက်မတော်နည်းပညာတက္ကသိုလ်အပါအဝင်နေရာ၅ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွေအတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားစုစုပေါင်း15ဦးသေဆုံးခဲ့ရပြီးကျပ်သိန်း2000ကျော်ပိုဆုံးရှုံးရတယ်လို့လည်းအစိုးရကဖော်ပြပါတယ်ဩဂုတ်လ15ရက်နေ့ကစတင်ခဲ့တဲ့မန္တလေးမှုစေပြည်တော်စုလက်မကြီးတလျှောက်တိုက်ပွဲတွေကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးအပေါ်မှာလည်းကြီးကြီးမားမားထိခိုက်ခဲ့ပြီးတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကလည်းပြောဆိုခဲ့ပါတယ်ရှင်
။မတ်သိန်ကီထိုက်ပြောပြသွားတာပါရှင်။ကျမတို့ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့နားဆင်လိုတဲ့တည်သချင်းတွေတောင်းယူလိုကြတယ်ဆိုရင်အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ကျမတို့ရဲ့စာလိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ဖြစ်ပါတယ်ရှင်။ကျမတို့ရဲ့တယ်လီဖုန်းနံပါတ်က12923255554ဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်တဲ့တပြေးညီနားဆင်နိုင်ကြပါရရှင်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက် American Indian တို့အင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်ချက်မှာနားဆင်ကြရမှာက
ကျွန်တော်တို့ညားလေရမှာဒီတိုင်းသားဒီလူတိုင်းဟာသူ့ဒီမှာသူပြတ်ထိုင်ဖို့ကြီးတယ်ဆိုတော့ကျွန်တော်လက်ခံရလိမ့်မယ်ကျွန်တော်အနေနဲ့ရောဒီဖီတော်ခုဆိုတာက
ရခိုင်ပြည်ပခနှစ်နှစ်ပြည့်နဲ့တရားမျှတမှုရှာဖွေရေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားကြတာကိုအခုလိုနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြက်မတ်ဤတန့်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာလျှက်စစ်မီးပြတ်တောက်မှုတွေကြောင့်အခက်ကြုံနေရတဲ့ online game ရှင်ပြန်ကစားသူတွေအကြောင်းကိုဆိုင်းအောင်မင်းက afb.com မှာ August 29ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ် e-sports ဆိုခေါ်တဲ့ internet ပေါ်ကနေပြီးတော့ရှင်ပြန်ရတဲ့ online game ပြိုင်ပွဲဝင်သူတွေဟာနိုင်လူစဲစဲအချိန်မှာမီးပြတ်သွားတာကြောင့်ပြိုင်ပွဲရှုံးရတဲ့အဖြစ်တွေမကြာခဏကြုံရတယ်လို့ဆောင်းပါးရှင်ကရေးသားထားပါတယ်e-sport ကစားသမားတယောက်ဖြစ်တဲ့အသက်22နှစ်အရွယ် insane လို့လည်းခေါ်တဲ့မြင့်မြတ်စွာဟာမိပြတာကြောင့်ပွဲလေးကျယ်လောက်ရှုံးသွားပြရပြီးတဲ့နောက်မှာစုကြီးဒေါ်လာတန်းနဲ့ချီပြီးရနိုင်တဲ့နိုင်ငံတကာပြိုင်ပွဲတွေမှာဝင်ပြိုင်ဖို့ပြန်ပြီးတော့စဉ်းစားနေရပြီလို့ရည်ထားပါတယ်မြန်မာနိုင်ငံရဲ့60ရာခိုင်နှုန်းကျော်ဟာလျှက်စစ်မီပုံမှန်မရဖြစ်နေရတဲ့အခြေအနေမှာ e-sport အားကစားသမားတွေအတွက်လည်းထိခိုက်စေပါတယ်ကစားသမားတွေ online ပေါ်မှာအပြန်အလှန်စစ်ထိုးရတဲ့ Dota game ပြိုင်ပွဲကြီးဟာတရုတ်ပြည်လိုမျိုးနေရာမျိုးမှာဆိုရင်ဒေါ်လာ 34.3 သန်းလောက်စံချိန်တင်စုကြည်ရနိုင်ပေမဲ့ဒီလိုဂိမ်းပြိုင်ပွဲမျိုးကမြန်မာပြည်မှာလာပြီးပြိုင်တာရှားပါတာကြောင့်ပြိုင်ပွဲဝင်ရင်းနဲ့ပုံမှန်စားဝတ်နေရေးရဖို့ရှာဖို့ခက်ခဲတယ်ဆိုပြီးတော့ဆောင်းပါရှင်ကပြောပါရယ်ပုံမှန်ဆိုရင်တော့အင်တာနက်ကဖေးဆောင်လေးတွေမှာနေပြီးတော့အွန်လိုင်းကနေဂိမ်းတွေပြိုင်တတ်ကြပေမဲ့အဖုံးနှုံးသက်သာတဲ့တယ်လီဖုန်းစင်ကတ်တွေဈေးကွက်ထဲကိုရောက်လာတဲ့အခါမှာတော့မိုဘိုင်းဂိမ်းတွေမှာပို့ပြီးတော့ရှင်ပြိုင်လာကြတယ်လို့ဆိုပါရယ် Player Unknown's Battleground PUBG လို့ခေါ်တဲ့ mobile game ဟာဖုန်းပေတတာတာအကြောင်းလဲအဆော့များပြီးတော့ဒီလိုဆော့နေရင်းနဲ့မီးပြက်လို့ရှုံးရတာမျိုးကလည်းမပူရတော့ဘူးဆိုပြီးတော့စင်ကာပူခြေဆိုင်ဂိမ်းကစားတဲ့အဖွဲ့ Impunity ကကစားသမားတယောက်ကဆိုပါတယ်ပြီးခဲ့တဲ့လကတည်းကဒီ Impunity အပါအဝင်တခြားအသင်း400ကျော်ရန်ကုန်ဈေးဝယ်စင်တာတခုမှစုဝေးကြပြီးတော့ Samsung Galaxy ကကျင်းပပေးတဲ့ဂိမ်းပြိုင်ပွဲမှာရှင်ပြိုင်ခဲ့ကြပြီးတော့စုကြီးကတော့ဒေါ်လာ9000လောက်ပေးတာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်နိုင်ငံတကာပြိုင်ပွဲတွေအတွက်နိုင်ငံကိုစားပြုအားကစားသမားအမြောက်များတော့မရှိတဲ့မြန်မာနိုင်ငံမှာ e-sport mobile game ကိုနိုင်ငံတကာအဆင့်အထိပြိုင်ပွဲဝင်ရင်းနဲ့နိုင်ငံကုံဆောင်နိုင်ခွင့်ရမယ်လို့ကစားသမားတွေကမျှော်လင့်ချက်ထားပြီးကစားကြတာလို့ရေးထားပါတယ်။ Hawk e-sport ကစားတဲ့စင်တာအနေနဲ့အရှိတောင်အာရှကစားပွဲတွေမှာဝင်ရှင်ပြိုင်ဖို့မြန်မာကိုစားပြုကစားသမား16ယောက်ကိုဆီလွတ်ဖို့ပြင်ဆင်နေတဲ့အကြောင်းHawk Center ပူးတွဲတည်ထောင်သူကောင်းမြတ်ဆန်ကဆောင်းမရှင်ကိုအတည်ပြုပြောဆိုခဲ့ပါတယ်။ဒီပွဲမှာ Dota 2နဲ့ Mobile Legend ဂိမ်းတစ်မျိုးရှင်ပြန်ကစားရမှာဖြစ်တဲ့အကြောင်းရေးထားတာကိုဖတ်ရပါတယ်ရှင်
။မြန်မာနိုင်ငံရဲ့အိတ်ကတ်ထဲကတရုတ်အိန္ဒိယနဲ့ဂျပန်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့စာအုပ်တစ်အုပ်အကြောင်းဆောင်းပါးတစ်စောင်ကို Bangladesh Online သတင်းစာ BDnews24.com မှာဖတ်ရပါတယ်။စာရေးသူကဒက်ကာတက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက္ခ MTS Ahmed ဖြစ်ပြီးမြန်မာနိုင်ငံဟာဒေသရင်းကအရေးပါတဲ့တချို့နိုင်ငံတွေကိုသူတို့အိတ်ကတ်ထဲထည့်ထားနိုင်တယ်ဆိုတဲ့အထင်တစ်လုံးနဲ့နေရစွန့်ခွာသွားကြတဲ့ရိုဟင်ဂျာတွေကိုပြန်ပို့ရေးအစီအစဉ်ဆိုတဲ့ခေါင်းစဉ်အောက်မှာဇက်လန်းထွင်ပြနေတယ်လို့အစချီထားပါတယ်။ရိုဟင်ဂျာအရေးဖြစ်ရှင်တဲ့နေရာမှာအ ਨੇ စုံတရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတွေကိုအပိုင်ပေါင်းထားနိုင်ရင်ဘင်္ဂလားဒေ့ရှ်ကဘာတတ်နိုင်မှာလဲလို့မြန်မာနိုင်ငံကတွေးနေပုံရတယ်လို့လည်းစာရေးသူပါမောက်ခ MTS ကပြောတဲ့အကြောင်းရေးပါတယ်။ရိုဟင်ဂျာရေးကိုဖြည့်ရှင်းဖို့ဆိုရင်အဓိကအားဖြင့်နိုင်ငံရေးစီးပွားရေးယဉ်ကျေးမှုထုံတမ်းစဉ်လာဤပညာပိုင်းနဲ့ပထဝီနိုင်ငံရေးစတဲ့အချက်၅ချက်ကိုသိမြင်ချင်းကပ်နိုင်မှဖြစ်မယ်လို့စာရေးသူကအကြံပြုပါတယ်။ဩဂုတ်လ22ရက်နေ့ကရိုဟင်ဂျာတွေကိုစပြီးတော့လက်ခံဖို့မြန်မာဘက်ကသဘောတူထားပေမဲ့ ရိုဟင်ဂျာတွေကတော့သူတို့မူလနေထိုင်ခဲ့ရာရခိုင်ပြည်နယ်ထဲမှာသူတို့အတွက်အပြောင်းလဲဘာမှမရှိဘူးလို့ယုံကြည်နေကြတာကြောင့်တယောက်မှမပြန်ကြဘူးလို့ဆိုပါတယ်။သူတို့ရဲ့ဘေးကင်းလုံခြုံရေးအမတ်ခံချက်အပြည့်ပေးနိုင်မဲ့အခွင့်အရေးကိုဥပဒေနဲ့ပြောင်းလဲမပေးရင်သူတို့ပြန်ကြမှာမဟုတ်ဘူးလို့လည်းပါမောက်ခ MDS ကပြောပါတယ်။မြန်မာပြည်ကရိုဟင်ဂျာတွေပြန်လာရေးကိုတကယ်စိတ်ပါလက်ပါရှိတာမဟုတ်ဘဲဒုတိယနှစ်အဖြစ်ထပ်ပြီးတော့တရုတ်ဆောင်ပြနေတာဖြစ်တယ်ကျွန်တော်အမြင်အရတရုတ်အိန္ဒိယနဲ့ဂျပန်သုံးနိုင်ငံနဲ့တွဲဆုံညှိနှိုင်းကြည့်ရင်တော့ဒီထက်ပိုးပြီးတော့အလုပ်ဖြစ်မဲ့နေကိုတွေ့နိုင်ပါလိမ့်မယ်လို့လည်းသူကပြောပါတယ်ဒီကိစ္စကိုသူတို့ရဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကစူးစမ်းခဲ့တဲ့အကြောင်းရိုဟင်ဂျာတွေပြန်လက်ခံရေးတရုတ်ကပါဝင်ဆောင်ရွက်ပေးဖို့လိုအပ်တဲ့အကြောင်းဆွေးနွေးခဲ့ကြသလိုအိန္ဒိယနဲ့ဂျပန်နိုင်ငံတွေနဲ့လည်းအလားတူဆောင်ရွက်တင်တယ်လို့ဆိုပါတယ်ဒီအကြောင်းပြည်စုံကိုတော့btnews24.com online သတင်းမှာဖတ်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။
ဒီရေဘုထူးနေမြန်ခင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာတွေကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်။ဒီနေ့မြန်တွေ့တင်ပြမယ့် EDM အသုံးကတော့
To get cold feet.
So la be phit par de. Sa lung paung ga T-O-2-G-E-T get to get ga yura C-O-L-D cold ga eda F-E-E-T feet ga che dao. So ro sakwai thulung ye lung gao de be ga ro che dao eda bo shin. Di thong sin the la da ga ro tekri 1605 ku ga Lombard zakabong ga ni lo tacho tu de ti lo ga so ja ba de. Phe ka sa de lu ga phe shong lo pa san ma shi do bu.ဖေးပိုင်းကထွက်ချင်ပြီးဆိုသူ့ခြေထောက်တွေအေးနေပြီလို့စင်ကြေးပေးလေရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့လေ to get cold feet ကတခုခုလောက်တော့မဲအဲ့ဒီအလုတ်ကလည်းခက်မဲသူ့တွေအန္တရာယ်ရှိမဲဒုက္ခရောက်စေမဲစွန့်ရမဲဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်။တကယ်ကြော်လေကျမတို့လူသားတွေအနေနဲ့တခုခုအရေးစွန့်ပြီးလောက်ရမဲဆိုရင်ချီရီလက်တွေအေးစမြဲဆိုတာလေတော်ရရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကျောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခါနာကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကျောက်သွေးဝင်လာပြီးနီးမှလုပ်ရမယ့်ဟာကိုမလုပ်ရဲပဲမလုပ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ?
To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Style Idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်စီစဉ်ပို့ချပေးသွားတာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို VOA Internet စာမျက်နှာကအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေတွားရောက်ပြီးတော့နားဆင်လေ့လာနိုင်ကြပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့ကိုသားညွန်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေ့လာဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါပြီရှင်။
လာပါ
ါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကရခိုင်ပြည်ပခနှစ်နှစ်ပြည့်နဲ့တရားမျှတမှုရှာဖွေရေးကိစ္စပါရခိုင်မြောက်ပိုင်းမှာ2019ခုနှစ်အပြန်အလှန်ကြမ်းဖက်ပြည်ပခတွေဖြစ်ပြီးတော့ဒုက္ခသည်သိန်းကနန်းထီကိုနေကြထွက်ပြေးခဲ့ရတဲ့ဖြစ်ရအခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြည့်ပါပြီထွက်ပြေးသွားတဲ့ Ranger ဒုက္ခသည်တွေနေရာပြောင်းရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါဒီဖြစ်အတွင်းလုံခြုံရေးတပ်တွေရဲ့လူခွင့်ကျူးလွန်ဖောက်ပြမှုတွေကိုစုံစမ်းရေးယူဖို့ဆိုပြီးတော့တောင်းဆိုချက်တွေကလည်းရှိနေတော့မှာမြန်မာစုရဘက်ကတော့ဒီဖြစ်အတွင်းပေါ်မှာစုံစမ်းစစ်ဆေးဖို့မြန်မာနိုင်ငံအတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာမို့လို့နိုင်ငံတကာရဲ့ဝန်ရောက်ဆွတ်ဖက်မှုမလိုဘူးလို့ပြောနေပါတယ်။ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်ကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေပေါ်မှာတရားစီရင်ရေးဘလောက်ခီးပောက်ခဲ့ပြီလဲဆိုတာကိုတော့ကျွန်တော်ဒီနေ့အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့မြန်မာနိုင်ငံသူတည်တူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းပါနောက်တူကတော့လူငယ်နဲ့လူမှုသဟဇတဖြစ်ရေးအဖွဲ့ကစနေကြီးအဖွဲ့ကအခုတက်ဆွေဝင်ဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဒေါက်တာခင်ဇော်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကျွန်တော်ခုနကပြောလိုပါပဲရခိုင်မှာဖြစ်ခဲ့တဲ့အပြန်အလှန်ကြမ်းဖက်မှုတွေပေါ့နော်တစ်ဖက်ကလည်းခုနမြန်မာစုကလည်းပြောတာကအာဆာရ ेंजर ဆွေးရောက်တည်ရဲ့တက်ခိုင်းမှုကြောင့်ဖြစ်တဲ့တစ်ဖက်ကလည်းရ ेंजर ဒီစစ်စင်ရေးအတွင်းမှာ Ranger တိမ့်နေချီပြီးတော့ထွက်ပြေးသွားတဲ့အခြေအနေတွေကြုံနေရတယ်အဲ့တော့ဒီဖြစ်ရတဲ့နဲ့ပတ်သက်ပြီးတော့နိုင်ငံတကာကတော့စုံစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုအရေးယူဖို့ဆိုပြီးတော့တောင်းဆိုတယ်မြန်မာစုကလည်းကော်မရှင်တွေအသီးသီးဖွဲ့ပြီးစောင်းနေတာရှိပါတယ်ခင်ဗျအဲ့တော့ဘယ်လောက်ထိခီးပေါက်ခဲ့ပြီလဲကျွန်တော်အတူလေးချုပ်ပြီးပြောပြပါလား
ချုပ်ချင်းပြောရမယ်ဆိုတော့ခီးရဘယ်လိုတော့မပေါက်ပါဘူးဆိုဒီခီးကလည်းပတ်သက်လို့ကျွန်တော်အဖန်ဖန်အချင်းချင်းနော်အချောင်းထန့်နေပြီပြောပြပါပြီဒီလိုဆက်သွားနေလို့မရဘူးတိုင်းပြည်ကလည်းကျွန်တော်လေးကိုအရှက်ရနေပြီပေါ့ဗျာဟုတ်တယ်မလားအဲ့တော့အကောင်းဆုံးနည်းလမ်းကတော့လွယ်လွယ်လေးပါကုလသမဂ္ဂနဲ့ပူးပြီးတော့ပူးပေါင်းပါနော်ဟိုဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းကြလည်းမလိုဘူးဟုတ်လားခုနိုင်ငံဒီနိုင်ငံလည်းမလိုဘူးဒါပေမဲ့သူတို့ကဒီပြည်ဆိုင်ရာအချက်လက်ရှာဖွေဖွဲ့လို့ကုလသမဂ္ဂအေဂျင်စီလို့ဆိုလို့ရှိရင်ဆိုခါခါတီးတီးငင်းနေတာအဲ့ဒါကဘာမှားနေတယ်နော်ဟိုအရင်ဆုံးစပြီးတော့ဒီစားကြောင်းကောက်မယ်ငါ့စားဖော်မယ်ဆိုရင်တော့ဒီလိုပဲသွားလိမ့်မယ်ပြီးတော့တစ်ဆင့်တစ်ဆင့်သွားပါဗျာအခုကဘယ်လိုဖြစ်နေလဲဆိုတဲ့အခါကျတော့ဒီကြောင်ဆိုလို့ရှိရင်မကြားချင်ဘူးမပြောနဲ့ဟိုလက်ကြီးလိုဖြစ်နေပြီနော်ဟိုဒီကြောင်ကြားပြောပြီဆိုလို့ရှိရင်ခေါင်းရောလက်ရောခြေရောဖိတ်ခွန်းနဲ့ဝင်သွားပြီဆိုတော့အဲ့ဒီကနေဘယ်လိုမှခင်းမပေါ့ဘူးအဲ့တော့ဝင်နေစာပဲဒီပဲပြောရမှာ
ဟုတ်ကဲ့ခင်ဗျခုနကဆရာပြောသလိုပဲဒီ fact finding mission ပါဝင်ကုလသမဂ္ဂစုံစမ်းရေးတွေကိုမြန်မာစိုးရကဒါကိုလက်မခံပါဘူးအဓိကသူတို့ကြောင်းပြတာကတော့မြန်မာနိုင်ငံဒင်းမာကိုဒီစုံစမ်းမှုအတွက်ကော်မရှင်တွေသူတို့ဖွဲ့ပြီးတော့ဆောင်ရွက်နေပါတယ်နောက်တစ်ဖက်ကစစ်တပ်ကုနိုင်ကလည်းခုနကဒီ tribunal ခုံရုံးလိုသဘောမျိုးပေါ့နော်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးဆောင်ရွက်နေပါတယ်လို့ပြောပါတယ်ခင်ဗျအဲ့ဒါတွေကတော့တကယ်လက်တွေ့အခြေအနေကောင်းရင်လား
အဲ့ဒါတွေကလုံနေတာပဲပေါ့ဗျာဒါပေမဲ့ပြည်ရင်းမှာရောဒီဥစ္စာတွေသူတို့ဘာကောင်းလဲအစီရင်ခံစားရပါတယ်သူ block ချေပြန်မဒီဥစ္စာကိုသူဖော်ထုတ်တယ်ကမ်းပြီနော်ကိုယ်လည်းစီရင်ရတာတောင်ထုတ်တယ်စုံစမ်းတယ်ဟိုဘက်ကလည်းရှိတယ်ဆိုလို့ရှိရင်တော့တကယ်တရားမျှတမှုဆိုလို့ရှိရင်နှစ်ခုဆုံးအောင်ကြည့်ရနိုင်မယ်။ဟာငါတို့ပဲပန်းတယ်ဟိုကမှားတယ်ဆိုတော့မရဘူးလေဟုတ်တယ်မလား။အဲ့တော့ကိုဟာကိုလည်းကိုကပြောမယ်ဆိုရင်တော့အများကြီးအောင်တော့ကိုကချပြရမှာပဲ။အဲ့တော့ကိုဟာကဘလော့ကီဒလေးနဲ့တည်းမှန်ကန်တယ်ဆိုတော့လေကိုကကိုပြောမယ်ဆိုရင်တော့မှတ်တော့တင်ခံရနိုင်မယ်။တင်ရနိုင်မယ်လေဆိုတော့ဒါဒီလုပ်နိုင်မလားနော်ပြောနေုံနဲ့ဒီစားမရတော့ဘူးလေ။
မြန်မာစုကတော့ပြောပါတယ်သူတို့ကော်မရှင်တွေဖွဲ့တာကိုအပြည့်ထွက်ပြီးစောင့်ဆိုင်းပြီးမှနိုင်ငံတကာလှုပ်ပါဆိုတဲ့သဘောမျိုးပေါ့နော်အဓိကသူတို့ကော်မရှင်ကဘာမှအပြည့်မထွက်သေးဘူးအဲ့တော့မြန်မာစုကဖြစ်စီမြန်မာစစ်တပ်ကဖြစ်စီဒီကိစ္စနဲ့ပတ်သက်ပြီးတော့တကယ်စောင့်ဆိုင်းဖော်ထုတ်ဖို့တာဝန်ရှိသူတွေကိုစောင့်ဆိုင်းဖော်ထုတ်ရေးယူဖို့ဆိုတဲ့စိတ်ဆန္ဒကိုတကယ်ရောရှိလားဆရာဒေါက်တာခင်ဇော်ဝင်းအမြင်သိချင်ပါလား
အဲအဲ့ဒါလည်းပြောမစင်ယူသားဆောင်ဖွင့်လင်းပြောရမစင်တော့မရှိပါဘူးခင်ဗျာနော်အချိန်ဆွဲနေတာပဲဒီကိစ္စတွေမပြောလို့လည်းမရတော့ဘူးကျွန်တော်ခဏနဲ့ရပါလို့ရှိရင်နိုင်ငံတကာမှာဒီကိစ္စတွေမေးခံတယ်ကျွန်တော်အရှက်ရရဲကျွန်တော်ကတော့ဟာမဆောင်နိုင်မှုအရှိရှိတိုင်းပြောတာပဲနော်
မြန်မာစုရဘက်ကအမြဲပြောနေတာကဥမာဆို fact finding mission လို့ပြောလို့ဆိုရှင်သူတို့ထွက်လာတဲ့ report တွေသူတို့ရဲ့ပြောဆိုချက်တွေကတစ်ဖက်သက်ဆန်လွန်းနေရ ेंजर ဒုက္ခသည်တွေရဲ့တဲကိုပဲတွားပြီးတော့သူတို့ဘက်ကပြောတာတွေကိုပဲနားထောင်နေတယ်တစ်ဖက်ကအာဆာဘက်ကလွန်လာကျူးရအောင်မပြောဘူးဒါမျိုးတွေပြောတာဆိုတာရှိကြတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့
မြန်မာပြည်ကဝင်ဝင်မပေးပဲဘယ်နဲ့လုံမလဲဟုတ်တယ်မလားလာဖို့သူတို့ခွင့်တောင်းတယ်လေအဲ့ဒါကိုသူကဗီဇာကုန်မပေးတာဝင်မပေးတာမပေးတဲ့ဆက်ကြတော့ဒုက္ခတွေရှိရစီတော့သွားရတာပေါ့ဟုတ်တယ်မလား
ဟုတ်ကဲ့ကုသစီဝင်ခုနကဒေါက်တာခင်ဇော်ဝင်းကိုမေးတဲ့မေးခွန်းပဲကျွန်တော်ပြန်ကောက်မေးချင်ပါတယ်ခုနကပြောလို့ဒီနှစ်နှစ်ပြည့်ပြီးဒီမှာဖြစ်ခဲ့တဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်ရေးဘူးလို့ဆိုတာဘယ်လောက်ထိခီးရောက်ပြီလို့ကုသစီဝင်ကမြင်ပါလဲ
ဒါမှအလုံးမဖြစ်ဘူးလို့ပဲကျွန်တော်အနေနဲ့မြင်ပါတယ်ဒါဒီနိုင်ငံတကာကနေပြီးတော့ဒီပြောရတဲ့အချက်တွေကိုအော်ဒုတိယအကူပြန်နေကော်မရှင်ရဲ့ပို့ရကောင်းဖြစ်ပေါ်ကဘယ်နဲ့ချက်ပြီးတော့ဘယ်နဲ့ခုပြီးတော့ဆိုတော့မပြောရရရှိတယ်ဒါပေမဲ့တကယ်မြေပြင်မှာကြည့်ပါတကယ်လည်းလုံးမဟုတ်ပါဘူးကျွန်တော်ဒီပြန်လာဖို့အတွက်ပဲကြည့်ကြည့်ဒီကြောက်ရေးစုံမှုရေးတဲ့ပဲကြည့်တယ်လို့ခါတာဘာမှမရှိဘူးဥပမာကျွန်တော်ထွက်ပြေးတော့လူကတန်းကြီးပါတော့ရှိတယ် ဒီမှာကျန်လာတဲ့လူတွေနေဖို့အတွက်ဆိုပြီးတော့ဆောက်ထားတယ်ဆိုရင်အိမ်ကြီးကျွန်တော်မြင်ရလူ9000ကျောင်းတော့မဆန့်ကျင်ဘူးဆိုတာမျိုးရှိတယ်ပေါ့နော်ဒီအခါကျတော့ပြန်ထားတဲ့ပုံစံကလည်းဒီတို့ကကန့်ပုံစံမျိုးနဲ့ပြန်ထားရမျိုးဖြစ်တယ်မူလနေရာမှာပြန်ပြီးရမယ်ဆိုတဲ့ပုံစံမျိုးဟုတ်မလို့ဒီလိုအဲ့လိုမျိုးဒီ confined space ထဲမှာထားရတဲ့ပုံစံမျိုးကြီးကြံဖြစ်တဲ့ခါကျတော့ဘာမှမထူးဘူးပေါ့နော်ကိုယ်ကကြံရတယ်ဒီကံကိုကြောင်းရတဲ့ပုံစံမျိုးပဲဖြစ်ပြီးတော့သူတို့ကဘာမှဒီတေးကြရရဲ့ဒီဟိုအမတ်ချမ်းမျိုးကြီးကိုဒီဘာမှဆိုးဘက်ကလုပ်ပြီးနေရမျိုးမဖြစ်ဘူးဒါကြောင့်မို့လို့လေဒီပြန်လာဖို့တဲ့ registration လုပ်တဲ့ကိစ္စတွေကခဏခဏပြည့်ပြည့်ပြည့်ပြည့်သွားတာပေါ့ကြမ်းပြောတာဒါမှဟိုဖြစ်ဖြစ်နေလို့ပြည့်ပြည့်သွားတာမျိုးရှိတယ်ဘုမင်းပြောရမယ်ဆိုလို့ရှိရင်အစိုးရဘက်ကဘာကဒါကိုဒီကျန်လာဖို့အတွက်ဒီဝင်ကြဒီကျန်လာဖို့အတွက်ကိုဒီ political way ကိုမရှိပါဘူး။အဲဒီနေ့ပြင်းမှာဒီကျွန်တော်အမှန်တရားကိုပေါ်ထုတ်ခဲ့တဲ့ဒီ writer Chinese news လို့ရှိတယ်ထောက်ကြဆန်းရတာမျိုးဖြစ်ခဲ့ပြီးတယ်။အဲလိုပဲဒီဝင်ကြဆိုတဲ့စကားလုံးကကျွန်တော်ကြည့်နေမှာလည်းအခုတုံးလို့မရနိုင်ဘူး။ဒီဝင်ကြအကြောင်းပြောလို့ဆိုလို့ရှိရင်လည်းဒါတကယ်ကိုပြောမယ်ဒီကျွန်တော်တို့ငရေကြီးရတော့တဲ့ကိစ္စမျိုးတခုမျိုးတွေလူတွေကမုန်းပြီးရွှေချပြီးတော့အဲလိုဖြစ်တာမျိုးလည်းခံနေရတော့မယ်။ဒီတကယ်တော့အစိုးရရှေ့မှာဆိုလို့ရှိရင်ကဝေးကြတွေကိုပြန်ခေါ်လာပြီးတော့ဒီမှာထားအောင်ဒီနေ့လုံးလို့မရအောင်ကျွန်တော်တို့ကဒီလူတွေရဲ့တမန်ကြောင်းနေတာလည်းမဟုတ်ဒီလူတွေရဲ့ဒီရှင်ချင်းမှုတွေကိုသူတို့ကငကိုယ်တိုင်ပြန်ရဖို့အတွက်ပြည်သူတွေဒီတခြားသောပြည်သူတွေသူ့ဖို့အတွက်ဒါမျိုးဟာတွေအဆအများကြီး socially ဘိုင်းမှာကျွန်တော်တို့ကဒီပြန်ပြီးတော့ပေါင်းဆက်ဖို့အတွက်ပေါ့လေလူမျိုးတွေကပေါင်းဆက်ဖို့အတွက်ဒီကလူပြည်အများကြီးအများကြီးရှိတယ်
။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဖြတ်ပြီးပြောချင်တာခုနကကုသဆွေရင်ပြောတော်လို့ပါတယ်။ဒီ Ranger ဆိုတဲ့အတုံးနှုံးမှာ Ranger ဆိုတဲ့အတုံးနှုံးကနိုင်ငံတကာမီဒီယာတွေမှာရောလူခွင့်ဖွဲ့စည်းကတော့ဒီ Ranger ဆိုပြီးတော့သုံးတဲ့ Ranger လို့ပဲသိထားကြတယ်။ဒါပေမဲ့မြန်မာအစိုးရကတော့ဒီ Ranger ဆိုတဲ့အသုံးနှုန်းတော့လက်မခံပါဘူး။ဒီမြန်မာအစိုးရကမြန်မာစစ်တပ်ကမြန်မာအစိုးရကတော့ဒီရခိုင်ဒေသက Muslim ဆိုပြီးတော့ခေါ်အသုံးနှုန်းတာတွေ့ရပါတယ်ခင်ဗျ။အဲ့တော့ဒီနေရာမှာဒီဒုက္ခသည်တွေကိစ္စနဲ့ပတ်သက်လို့ဒီအဖြစ်ပြက်နဲ့ပတ်သက်လို့နှစ်နှစ်ပြည့်ပြီ။အဲ့တော့မြန်မာအစိုးရကတော့ပြန်လဲဒီဒုက္ခသည်တွေပြန်လဲခေါ်ယူဖို့ဆိုပြီးတော့သူတို့အစီအစဉ်ဆွဲပြီးဆောင်နေတာရှိပါတယ်ပြောပါတယ်။နောက်နိုင်ငံတကာကတော့ဖိအားပေးပြောနေတာကတရားမျှတမှု justice ပေါ့နော်ဒီတရားမျှတမှုရှာဖွေရေးဆိုတာကိစ္စကိုပြောနေရတယ်။အဲ့တော့ဘယ်ကိစ္စဒီတရားမျှတမှုရှာဖွေရေးနဲ့ဒီဒုက္ခသည်တွေပုံမှန်တိုင်းနေရပြင်ရေးကိစ္စဘယ်ဟာပိုရေးကြီးမယ်လို့ထင်ပါလဲ။ကိုသက်ဆွေဝင်အမြင်သိချင်ပါလဲ
။ကျွန်တော်နှစ်ခုစလုံးအရေးကြီးပါတယ်။ဒါနဲ့တရားမျှတမှုမရှိဘဲနဲ့သူတို့တော့ကိုဒီအခွင့်အရေးရဲ့အခုဒီတာဝန်ခံမှုတာဝန်ယူမှုမရှိဘဲနဲ့တော့ပြန်လာလို့မရပါဘူး။ကျွန်တော်တရားမျှတမှုရှာဖွေရေးဆိုတဲ့ကိစ္စပါလဲ။ဒီကျူးလွန်ရေးတဲ့ကိစ္စနိုင်ငံတကာအခုပြဿနာနိုင်ငံတကာပြောနေတဲ့အချက်လက်တွေကကျွန်တော်ပြည်တွင်းကလူတွေကနေပြီးတော့အများတန်းဟိုဆန့်ကျင်နေတဲ့ကိစ္စတွေအဲတော့ကျွန်တော်တို့ဟိုပြင်ပကပြောတဲ့စကားနဲ့ပြည်တွင်းကနေပြန်ပြောတဲ့စကားနှစ်ခုက response တွေကကျွန်တော်တို့ကကြီးမကိုက်နေတယ်ခုလေးကြီးကနိုင်ငံတကာကလည်းပြောနေတယ် crime against humanity ပြောတယ် genocide ပြောတယ် war crime ပြောတယ်ဒါပြည်တွင်းမှာဒါတကုံတို့တခုမှမဟုတ်ပါဘူးဆိုပြီးမြင်နေရမျိုးရှိတယ်အဲတော့ဒီဟာတွေကိုကျွန်တော်ငင်းနေလို့လည်းမရဘူးဆရာကင်ဘောကခုနကပြောသွားသလိုပဲကျွန်တော်တို့ပြူပေါင်းဆောင်ရွက်မှရမယ်ကိုယ်ဘက်ကနေပန်ကန်နေဆိုလို့ရှိရင်ပန်ကန်ရောက်တက်ပြီးပြဖို့လိုလိမ့်မယ်မှားတယ်ဆိုရင်ကျွန်တော်ဝန်ခံရဖို့လိုလိမ့်မယ်ဒါမှသာနေမယ်ဒီလိုညာကြီးပြန်လာဖို့အတွက်ကိုလေးစားလောက်တဲ့ကျွန်တော်တို့ဒီအစီအစဉ်တစ်ခုအကောင့်ထဲပေါ်နိုင်လိမ့်မယ
်ဟုတ်ကဲ့ကျွန်တော်သရရှင်ကိုလှည့်ပေးချင်ပါတယ်ဒေါက်တာခင်ဇော်ဝင်းကိုသက်ဆွေဝင်လီလိုင်းပါမှာခဏနေပေးပါအောင်ခင်ဗျာကျွန်တော်အရင်ဆုံးကိုရာမူဖိတ်ခေါ်ချင်ပါတယ်ကိုရာမူတူတူတုတ်ဆွနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ပါအခုပရမကျွန်တော်ဆရာခင်ဇော်ဝင်းပြောရဟာကိုဒီနေ့ကျွန်တော်ဆွေးနွေးခြင်းပဲပေါ့ဗျာနော်ဟိုပြီးရင်တကယ်လို့အခြေရသေးရစီကျွန်တော်ဆရာသက်ဆွေပြောရဟာကိုလည်းကျွန်တော်နည်းနည်းဆွေးနွေးခြင်း
ဟုတ်ကဲ့တူတူတုတ်လေးတူတူတုတ်လေးလုပ်ပေးပါနော်ကိုရာမူဟုတ်ကဲ
့ဟုတ်ဟုတ်ကဲ့
ဟု
တ်အဲ့ရအခုနိုင်ငံတကာဖိအားကများနေရဆိုတာလူတိုင်းလည်းသိရဲ့နော်အဲ့နိုင်ငံတကာဖိအားတည်မဟုတ်ဘူးမြန်မာနိုင်ငံရဲ့ image လေးတော့လဲကြားနေပြီဆိုတာလေလူတိုင်းလည်းသိတယ်တိုးတော့ဒီဖိအားကြောင့်ဒီဖိအားကြောင့်ဘာတွေဖြစ်လာမလဲဆိုလို့ရှိရင်တိုင်းပြည်ကဘေးကျနေချက်ဖြစ်လာပြီးတော့အဓိကတော့ဒီဖြစ်မှန်းကိုခံရမှာကစစ်တပ်ပါပဲနော်အခုတက်ကဆိုလို့ရှိရင်စစ်တပ်ကစစ်တပ်အပြင်စစ်တပ်နဲ့ဟိုနှိစက်တဲ့ကိုရိုနီတွေလည်းအခုပတ်သက်လာပြီနော်သူတို့လည်းတိုက်ခိုက်နေတာလာတော့မယ်အဲ့တော့ဒီဟာရီယာဖြစ်လာပြီဆိုလို့ရှိရင်အမဒီစစ်တပ်နဲ့ကိုရိုနီကအတိုင်းပြတွဲလဲသူတို့အများကြီးအကျိုးဆောင်တွေလုပ်ပေးနိုင်တဲ့ဟာရီရှိရပေါ့နော်အဲ့တော့သူတို့တိုက်ခိုက်လာပြီဆိုလို့ရှိရင်တိုက်ပြလဲတိုက်ခိုက်လာတယ်လို့ပဲကျွန်တော်တို့အဲ့လိုပဲကျွန်တော်မြင်နေပေါ့ဗျာနော်အဲ့တော့ရခိုင်ပြည်နယ်မှာအခုဒီလူဖျားမျိုးတွေမရှိအောင်ဒီလူတွေအလုံးပြန်ရောက်လာအောင်ပေါ့နော်မြန်မာအစိုးရအနေနဲ့အတီးကျပေါ့နော်အမှန်တကယ်စစ်တပ်အမှန်နဲ့သူတို့တကယ်လုပ်မယ်ဆိုလို့ရှိရင်သူတို့နိုင်ငံတကာကရိုဟင်ဂျာတွေရဲ့တောင်းဆိုချက်၅ချက်ကိုအရင်ဆုံးသူတို့မစိစားခင်ပေါ့နော်ဒီနိုင်ငံတကာရဲ့လူလဲချက်လူလဲချက်ငှားချက်ကိုအရင်ဆုံးသူတို့ကဒီတီထားဖို့လူရဲလို့ကျွန်တော်လည်းပဲနေလဲလား
ဟုတ်ကဲ့ကိုရာမူကျေးဇူးပါဟုတ်ကဲ့ကျွန်တော်နောက်ထပ်သရရှိတူဖိတ်ခေါ်ချင်ပါတယ်ကိုငင်းချမ်းစနီမင်းမြောင်းလို့ရပါတယ်ခင်ဗျ
ကျွန်တော်တို့ပုံမှန်ဒီမှာဖြစ်နေတဲ့ပြဿနာကလူမျိုးရေးဘာသာရေးခွဲခြားတဲ့ကိစ္စမှာစစ်တပ်ကနေပြီးတော့အမှုဟောင်းလုပ်လိုက်အဲ့ဒီအမှုဟောင်းအမှုတစ်လုပ်ပြီးတော့ကျူးလွန်လိုက် ဒီလိုမျိုးနဲ့ပြဿနာတွေကိုဖြေရှင်းနေတာဒီအစိုးရရောစစ်အာဏာရှင်ရောအကုန်လုံးကသိပါတယ်ဘယ်သူမှခွင့်လွတ်လို့မရတဲ့ကိစ္စကိုသူတို့ကျူးလွန်ထားပြီဆိုတာသူတို့သိတယ်အခုပြဿနာတက်နေတဲ့ကိစ္စကရိုဟင်ဂျာအရေးတောင်မှဒီလောက်မဟုတ်တော့ဘူးဒီအခုတော့စာစုကြည်အနေပြီးတော့စစ်စီရေးတွေလုပ်ထားတယ်တော့ဒီနိုင်ငံသားရေးဝန်ကြီးကနေပြီးတော့မပြောဘူးအခုရခိုင်တိုင်းရင်းသားတွေကိုကတတ်ဖြတ်လာတဲ့ကိစ္စတွေမှရှိတယ်အဲ့တော့ဒီရိုဟင်ဂျာရေးတစ်ခုတည်းကိုကျွန်တော်တို့ဗမာပြည်ကနေပြောနေလို့မရဘူးခင်ဗျာ။ဘာရှမ်းတိုင်းရင်းသားတွေကိုမရင်းကျင်းတဲ့အမှုကရင်တိုင်းရင်းသားတွေကိုဘိုးကလေးမှတတ်ဖြတ်လူမျိုးတို့တတ်ဖြတ်တဲ့အမှုဒီဟာတွေကတရားမျှတမှုမပေါ်ပဲနဲ့ကျွန်တော်တို့ရိုဟင်ဂျာလဲခေါ်လို့မရဘူးဘယ်တိုင်းရင်းသားမှလည်းဗမာတွေကိုမယုံရက်ပြင်မှာဒီဗမာတိုင်းရင်းသားတွေကိုအကုန်လုံးကမုန်းပြီးနေတယ်ဆိုတဲ့ဟိုအယုံကြည်မရှိတာပေါ့မုန်းပြီးတယ်လို့ကျွန်တော်သုံးတာ sorry ပါအယုံကြည်မရှိတော့တဲ့အခြေအနေကနိုင်ငံတကာမှာတွေ့နေတယ
်ခုတိလိုက်မှုတော်တော်လေးဆွေးနွေးမြင်မြန်ပြီးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အဲ့ပုံကိုနူးနော်အဓိကပုံကိုနူးပြောတာကိုတော့ကျွန်တော်အတူကလက်ခံပါတယ်နော်အခုလက်ရှိကျွန်းတဲ့ပုံကိုလည်းကျွန်တော်လက်ခံပါတယ်ထောက်ခံပါတယ်ဒါမှမဟုတ်ကျွန်တော်ပြောချင်တာကတော့အာသာအဖွဲ့အစည်းကနော်လာပြီးတော့နော်မြောင်းအပြီးမှာလာပြီးတော့တခန်းတွေကိုတိုက်တာကနော်ရန်သူပြန်သူတိုက်တာပဲဗျာနော်ဗမာအစိုးရအစ်စ်တတိုက်တာကတော့နော်ရွာသားတွေကိုတိုက်တာဖြစ်တဲ့အတွက်နော်သူတို့မှအဖြစ်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုရင်နော်သူတို့ကသူကသူတို့စစ်ဆေးမယ်ဆိုတော့ဒါအတိတ်ပဲမရှိဘူးဟာတလို့ဖြစ်နေပါတယ်ခင်ဗျအဲ့ဒါကြောင့်မို့နော်နိုင်ငံတကာဝင်ရောက်စစ်ဆေးဖို့အထူးအလိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခ
င်ဗျဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်စာလေးတစ်စောင်ဖတ်ပြခြင်းပါတယ်သူကတော့ပြောထားတာကကျွန်တော်လှိုင်းတားမှာနေတဲ့ဆော်ရူတာပါတဲ့ဒါသူတို့အခေါ်ရူရင်ဂျာအိမ်မဆူမက်နေတာတော့ကြာပါပြီတဲ့သူမှလူသားချင်းစာနာအနေနဲ့သူတို့ကိုစာနာပါတယ်ကိုချင်းလည်းစာပါတယ်အခုလိုပြဿနာတွေလည်းမဖြစ်စေချင်ပါဘူးလူမျိုးမျိုးစိတ်ထူထူဆိုတော့သူတို့တွေမြမမီးကိုဖက်ယူသွားမလားအခုတော့မှတိုင်းသားချူတောင်းနေတာကတချိန်မြမပြည်ကိုဖဲ့လို့ခြင်းနေတာပါတဲ့စိုးရင်မိပါတယ်တဲ့သူတို့ကလူသားချင်းစာနာတာကတစ်ဖက်နေမီတွေဖဲ့ယူသွားမလားဆိုတဲ့စိုးရင်ချက်တစ်ဖက်နဲ့တော်တော်လေးအချက်ရိုက်ကရိုက်ရပါတယ်တဲ့လူသားချင်းစာနာပြီးပြန်တော့ခေါ်ခြင်းပါတယ်နေမီတွေမပါသွားအောင်ရောဘယ်လိုလုပ်ကြမလဲဆိုတော့မေးခြင်းပါတယ်ကိုစောရူတာပါကိုစောရူတာလိုမျိုးအမြင်ကြီးတန်တရားကြီးမင်းများကျင်တဲ့ဒီစာတွေကျွန်တော်တို့တော်များများရပါတယ်ဒါနဲ့ပတ်သက်လို့ဒေါက်တာခင်စောဝင်းဖြည့်ပေးပါကလားခင်ဗျမြန်မာပြည်သူတော်များများပါလဲစွန့်ရင်ကျဲဖြစ်နေတာကအာစာတွေကခွက်မြေများခွက်ယူသွားမလားဆိုတဲ့ကိစ္စပါအထူးဖြစ်ရွင်ကြာတွေပြောတာပါအာစာမဟုတ်ပါဘူး
โอเคဒီနေ့ကောင်းပါလေဟိုစစချင်းပေါ့ဗျာ2016ကောင်2019ကောင်အာစာတိုက်တယ်ဆိုတော့ဘယ်မှမြင်လို့မရပါဘူးဟုတ်တယ်မဲ့ဟိုတက်ကလည်းလည်းကန်နေဒီဘက်ကလည်းလည်းကန်နေဆိုတော့ဒီမျိုးပေါ့ဗျာဒါနဲ့ဒီဘာမှဒါနဲ့မဲ့ရောအဖြစ်မဲ့တဲ့ဒီကျေလက်ကတောင်သားတွေကိုထုတ်ပြောင်းတောင်သားတွေကိုရွာသားတွေကိုအခုလိုနော်လူမျိုးတုံးအောင်မြန်မာနှိပ်ဆက်ပြီးဆက်ဖြတ်ပြီးတော့ဒုက္ခတွေဖြစ်အောင်လုပ်တာကတော့ဒီမှာလက်ခံမှာမဟုတ်ဘူးပြရတော့အာစာအာစာတတ်တာနော်ဒီရသကခွဲရနေမယ်အခုရခိုင်ကဖြစ်လာတာကြည့်လေအင်းကကောင်းနေလက်ခိုင်နေခမရရွာသားတွေခိုင်ရလားဟိုတည်းကဘယ်နဲ့ဒီကြလို့ကျောင်းသားတွေတော့ရပေးသွားသေးတယ်နော်သူတို့ကနောက်ထပ်ကဒါနဲ့ဖက်သွားမယ်ဆိုတာကလည်းလူကြီးကလည်းကားတပိမဲ့ဟိုဆောင်းတက်ကလေးရှိတာကိုတချို့လူတွေကဒီစားဆက်ပြီးတော့ပြက်ပြင်းပြီးပြောနေကြတယ်။ကိုများကိုမလားပေါ့ဗျာ။ကျွန်တော်အနေနဲ့ကတော့ဖြစ်နိုင်ရေးကအင်မတန်နည်းပါတယ်လို့ဆိုတာနော်။ဒီကတော့ခွဲသွားမယ်ဆိုလို့ရှိရင်အဲခွဲသွားမဲ့ဒေသနဲ့အဲ့မှနေတဲ့ဒီတူကအရင်တော့ခွဲရောက်ကြမယ်။နော်။ဒါမှမဟုတ်တခြားတဲ့နိုင်ငံကဝန်ကြောမျိုးရင်းမျိုးသွားမယ်။ဟုတ်ဒါမျိုးရင်းလည်းမဖြစ်အောင်ဆက်ပြီးတော့ကိုယ့်ဘက်ကလည်းဒီကကောင်တာပေါ့ဗျာ။အမှန်တိုင်းကိုရွေးချယ်ပြောနိုင်ရမယ်အခုနေပြည်တော်မှာဘုရားတရားပြောမနေဘူးကိစ္စနော်အဲ့တော့နောက်ဆုံးချက်ပြောချင်တာကတော့ဗျာခုနကကိုသက်ဆိုရင်လည်းဆိုလို့ရှိရင် new generation မှာသူတို့လည်းအများကြီးအားကိုးရမှာပါခေါင်းဆောင်မှုပဲခုဒီတူကမှားနေတဲ့အောင်ကိုကလက်မမတင်ပေးရမယ်အခုနေပြည်တော်မှာနေတဲ့လူတွေအဲ့ဒါလုပ်ကြလားအခုကပြောနေတဲ့စကားလေးအကုန်ကောင်းကြပါလေဖြစ်အောင်ဆိုလို့ရှိရင်တော့ခေါင်းဆောင်ကအမလေးအရင်ကခေါင်းဆောင်ဖြစ်ချင်နေတာခေါင်းဆောင်ဖြစ်လာတဲ့ခါကျတော့သုတ်ဖိတ်သွားရောဖက်ဖိတ်သွားရောကွာပြောလို့ပါပဲเนาะဒီစားလည်းမှားနေရဆိုလို့ရှိရင်ခုနိုင်ငံနဲ့ခုလူတို့နဲ့ကိုလက်ဆောင်တင်ပြရတဲ့တာဝန်ရှိတယ်အဲ့ဒါမှခေါင်းဆောင်အစည်းကနေဆိုရှင်တော့မင်းရောက်ဘယ်ကွာပြောမှချင်းညီလမ်းရှာပြီးတော့သူ့ထိုင်ကုန်ပြန်ဖို့မင်းရောက်လုပ်နေတာလည်းရှိတယ်
ဟုတ်ကဲ့ခင်ဗျာဒေါက်တာခင်ဆောင်ကျေးဇူးပါကျွန်တော်ကိုတက်ဆွေကိုလည်းပြန်ပေးချင်ပါတယ်ဒီမေးခွန်းနဲ့ပတ်သက်ပါမြမပြည်သူတွေရဲ့စိုးရင်ချက်တန်တရားခုနကကြားလိုက်ရမှာပါနေမီဖဲ့ယူသွားမလားရ ेंजर လူမျိုးတွေအနေနဲ့တီးခြားရက်သွားမလားနိုင်ငံခွဲထောင်သွားမလားဒီစိုးရင်ချက်တွေရှိပါတယ်ဒါနဲ့ပတ်သက်လို့ဘယ်လိုများဖြေရှင်းချင်ပါလဲတူတူလေးဆွေးနွေးပေးပါ10မိနစ်ကျော်လောက
်ဒီကျွန်တော်တွေဒီရ ेंजर တို့ရဲ့မဟုတ်ပါအခုလက်ရှိမှာဖြစ်နေတာကတော့ဒီရခိုင်မျိုးရ
တော့ကချင်ရောရှမ်းပြည်ရောဝါရီရောဒါသူ့အနေနဲ့သူကတော့ဒီဒီပြည်ပြန်ဟိုသူ territory သူ့ရဲ့ဒီဒေသတွေပြန်လို့ခြင်းနဲ့ဆိုပြီးပြောနေတာမျိုးလေးရှိတယ်။ဒါပေမဲ့ကျွန်တော်တို့ကျက်စင်းကမှဒီပြည်တော်ဟုဆိုတာကျွန်တော်ဘယ်လိုမျိုးဖြစ်လာခဲ့တာလဲဆိုတော့ပြန်ပြီးမြင်ဖို့လိုပါလေ။ဗမာနိုင်ငံဆိုတာကျွန်တော်ဗမာပြည်ရဲ့နေရာမဟုတ်ပါဘူးတကယ်တမ်းကကျွန်တော်ဒီတိုင်းရင်းသားပြည်သူအလုံးပေါင်းထားတဲ့နိုင်ငံပါ။သူဒီကျွန်တော်ဒီပြည်တော်ဟုမဖြစ်ခင်ဒီဟို1949ကျွန်တော်ပြည်တော်ဟုမဖြစ်ခင်မှာရှမ်းရလေသူရှမ်းရဲ့ဒီကိုယ်ပိုင်ပြင်ရှိတယ်ပြီးတော့ရှမ်းနိုင်ငံဆိုတာရှိတယ်။ကချင်မှာဆိုလည်းဒီကချင်ဆိုတော့ဒူဝါရီရှိကြတယ်။ဒါသူ့အနေနဲ့သူစုပြီးထားတဲ့ခါမျိုးရခိုင်နဲ့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဘူးတော်ပြည်ရဲ့ဆက်တုံးကလေးကဒီရခိုင်ပြည်ဆက်သားသူကြီးရဆိုလို့ရှိကြတာမျိုးရှိတယ်။အဲတော့သူ့ဒီသားနဲ့သူ့အဆူဒီရဲ့ဟာမျိုးတွေကိုကျွန်တော်တို့ကပမာရီကသွားပြီးတော့အတင်းစီးပြီးတော့ကျွန်တော်ကပြည်တော်ဟုဆိုလို့ဆိုတဲ့ခြင်းနဲ့ကျွန်တော်တို့ကအတင်းပေါင်းလို့ပုံစံမျိုးလုပ်ခါတကယ်တော့အဲတော့ကျွန်တော်တို့ညားလေရမှာဒီတိုင်းသားလူမျိုးတိုင်းဟာသူ့ရဲ့ဒီကိုယ်ပိုင်ပြဆိုင်မှုတူတမာတူပြဆိုင်မှုကိုကျွန်တော်တို့ရှိတယ်ဆိုတော့ကျွန်တော်လက်ခံရလိမ့်မယ်ကျွန်တော်အနေနဲ့ရောဒီဖြီတော်ဟုဆိုတာကဒီတဘောဓာတ်တိုက်ဆိုင်တဲ့အချိန်မှာကျွန်တော်ပေါင်းမှုစုနေလို့ရတယ်ဒါပေမဲ့တဘောဓာတ်တွေမတူညီကြတဲ့အချိန်ကြလို့ရှိရင်တော့ကျွန်တော်ခွဲထွက်ပိုင်မှုဆိုတာမျိုးကျွန်တော်ရှိရမယ်လို့ကျွန်တော်ငြင်းချုံကြည့်တယ်အဲတော့ရွေးကြတဲ့ခုလည်းမဟုတ်ဘူးဒီရခိုင်လည်းပါတယ်ချင်းလည်းပါတယ်ကချင်လည်းပါတယ်ရှမ်းလည်းပါတယ်ကျွန်တော်တို့ဒီကိုယ့်ရဲ့ဒီဟိုငခုတွေကဒီမြန်မာနိုင်ငံဖြီတော်ဟုဆိုတာမျိုးမစခင်လုံးတွေကရှိလာခဲ့တဲ့ဒီကိုထီးကိုနန်းနဲ့နေခဲ့ကြတဲ့ဒီလူတွေတိုင်းရင်းသားတွေဒီအားလုံးမှာကျွန်တော်ဒီကိုကျမကိုပြတဲ့ပိုင်းကြီးရှိမယ်လို့ကျွန်တော်နေနေထုံးထားရတဲ့ကြောင့်ဟုတ်ကဲ့ကျွန်တော်ကတော့ဒီဟိုခုနကပြောစကားနဲ့ပြောရမယ်ဆိုလို့ရှိရင်ဟိုပေါင်းဖို့လူရဲ့ခြေကြောက်ပေါင်းပါလိမ့်မယ်မလူရဲ့ခြေကြောက်လို့ရှိရင်ကွဲမယ်ဆိုလို့ရှိရင်ကျွန်တော်နေနေကတော့ဒါကြီးကိုအတင်းစုပြီးပြီးတော့ကျွန်တော်နေနေတော့မကျိုးသားဘူး
ဟုတ်ကဲ့ခင်ဗျာကျွန်တော်
ပုံပြမြင်မှာဒါတော့ဒီလိုအမြင်မတူဘူးရှိနိုင်ပါတယ်
ကျွန်တော်တို့အချိန်လေးဆီသွားလို့ပါရခိုင်ပြည်ပကနှစ်နှစ်ပြည့်နဲ့တရားမျှတမှုရှာဖွေရေးကျွန်တော်ဒိုင်းလီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ
ကိုတာညိုအစည်းအဝေးထုတ်လွှင့်ခဲ့တဲ့အင်္ဂါညဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရတာဖြစ်ပါရဲ့ရှင်။တပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတဲ့ဒိုင်ရိုက်လေးလိုင်းဆွေးနွေးခန်းအစည်းအဝေးတွေကိုအင်္ဂါနဲ့စနေညပိုင်းအစည်းအဝေးတွေမှာနားဆင်နိုင်ကြပါရယ်။အခုဩဂုတ်လ28ရက်ပုဒ်ရူးနေ့မနေ့ကအစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစည်းအဝေးအစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရယ်။ဒီကနေ့ညပိုင်းမှာတော့လူလူကျမ်းမာရေးဦးကျော်စံသားရဲ့မြမအေးတုံသက်ချက်နဲ့အာကစားသတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာဖြစ်ပါရဲ့ရှင်အခုဗုဒ္ဓဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးပါဦးမယ်ရှင
်ပြင်သစ်သမ္မတအီမနျူရယ်မက်ခရွန်ဘက်ကသူ့အပေါ်ထိုးနှက်ဝေဖန်မှုတွေကိုပြန်ပြီးရုပ်သိမ်းမှအမေဆုံးအမျက်စိန်တော်ကြီးမီလောင်မှုကိုညှိတက်ရေးG7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ထောက်ပံ့မှုကိုလက်ခံမယ်လို့ဘရာဇီးသမ္မတကပြောဆိုလိုက်ပါတယ်။အမေဇုန်တော်မီနှိမ့်တက်နိုင်ရဲ့အတွက်ဒေါ်လာသန်း20ချက်ချင်းကူညီဖို့ပြင်သစ်မှာကျင့်ပါတဲ့ G7 ထိပ်သီးညီလာခံမှာကြေညာပြုခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့သူနဲ့တွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်တော့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုအရင်ဆုံးရုပ်သိမ်းပေးရမှာဖြစ်တယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကပြောဆိုလိုက်ပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ဆန္ဒမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ကြောင်းနဲ့ပိတ်ဆို့မှုတွေဟာမျှတမှုမရှိသလိုတရားလည်းမဝင်ဘူးလို့အီရန်သမ္မတကပြောဆိုတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကနေအမေရိကန်ပြည်ထောင်စုအတွင်းကိုနိုင်ငံခြားသားတွေလူမှောက်ခိုးတင်သွင်းမှုမှာကူညီခဲ့မှုဆွဲချက်တွေအတိုင်းသူ့မှာအပြစ်ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကပြည်ထောင်စုတရားသူကြီးရှေ့မောင်မှာအင်ကာနီကထွက်ဆိုခဲ့ပါတယ်။ပြီးခဲ့တဲ့2019ခုနှစ်နဲ့2018ခုနှစ်တို့အတွင်းသူကကနေဒါနိုင်ငံမွန်တီရေးမှာနေထိုင်ခဲ့ပြီးတခြားဘင်္ဂလားဒေ့ရှ်နိုင်ငံသားတွေမက္ကဆီကိုနိုင်ငံကိုလာနိုင်ရေးငွေယူကူညီခဲ့ကြောင်းမွတ်တာဟူစိန်ကဖြောင့်ကျက်ပေးခဲ့တာပါ။အဲ့ဒီနောက်မှာတော့ Rio Grande မြစ်ကိုဖြတ်ပြီးအမေရိကန်ပြည်ထောင်စု Texas ပြည်နယ်ထဲဘလို့ဝင်ရောက်ရတယ်လဲဆိုတာကိုလက်ညွှန်ပေးပြီးဒီဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုအမေရိကန်နယ်စပ်ကိုပို့ဆောင်ပေးဖို့ကားသမားတွေကိုသူကအခကြေးငွေပေးခဲ့ပါတယ်ရှင်။
ဗုဒ္ဓဦးနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးသွားတာပါ။အခုမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါလိမ့်ရှင်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 16 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.